Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American အတန်းရဲ့2019ခုနှစ်ဇန်နဝါရီလ23ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောက်မှာဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုတောင်းရင်တင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေမှာတော့ American ဆွေးရလုပ်ငန်းတွေရပ်ဆိုင်ထားတာတလကျော်ထိရှိလာနေတာတွေအဆုံးသတ်နိုင်မှုရည်ရွယ်တဲ့ဥပဒေမူကြမ်းတွေကိုထက်လွတ်တော်မှာမနှက်ပံမဲခွဲဆုံးဖြတ်ဖို့ရှင်းနေပါတယ်ပြပရောက်တရုတ်လူမျိုးဩစတြေးလျနိုင်ငံသားဆိုင်းဆရာတူတရုတ်နိုင်ငံကိုအလဲပတ်ပြောင်းရင်မှာဖန်ဆီထင်းထင်းခံထားရပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုတော့မဆုမျက်မွန်နဲ့အတူကြီးညာပေးသွားမှာပါ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှရာနာဘာဂနာဟာရခိုင်ပြည်နယ်အတွင်းကဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့တဲ့အကြောင်းနဲ့အတူမွန်ပြည်သစ်ပါတီ NMSP အနေနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်မှာပါဝင်လက်မှတ်ရေးထိုးထားပေမဲ့သက်ဆိုင်ရာဒေသတွေမှာနိုင်ငံရေးလူမှုဆွေးနွေးပွဲတွေလှုပ်ဆောင်နိုင်တဲ့အခြေအနေမရှိသေးတဲ့အပေါ်မှာ
ကျွန်တော်တို့ GMC မှာပြည်တော်စုအဆင့်တနေရပေးတယ်။နောက်ပြည်내အဆင့်မှာတနေရပဲပေးတယ်။တနေရဆိုတာမွန်ပြည်နယ်မှာပဲပေးတယ်။
မွန်ပြည်သစ်ပါတီရဲ့ဒုတိယဥက္ကဋ္ဌနိုင်ဟန်တာပြောသွားတာပါ။ပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်။ဒီသတင်းနဲ့အတူအခြားစိတ်ဝင်စားပွဲရာမြန်မာနဲ့နိုင်ငံတကာသတင်းလွှာတွေကိုလည်းနားဆင်ရဖို့ရှိပါတယ်။သတင်းပတ်ဆင်ကဏ္ဍတွေမှာတော့လူလူနဲ့ကျန်းမာရေးကဏ္ဍမြန်မာရေးတုံ့တက်ချက်တို့အပြင်တပတ်တွင်းအားကစားသတင်းလွှာတွေကိုလည်းတင်ဆက်ပေးသွားပါမယ်။အခုအရင်ဆုံးတော့ဒီကနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆူမြတ်မှုတို့ကပြောပြပေးပါရှင
်။အမေရိကန်ဆွေးရလုပ်ငန်းတွေဒီစိတ်ပိုင်းရက်ဆိုင်ထားတာတလကျော်ထိရှိလာနေတာတွေကိုအဆုံးသတ်နိုင်မှုရည်ရွယ်ပြီးအဓိကပါတီရင်းနှစ်ခုဖြစ်တဲ့ Republican နဲ့ Democrat တွေကအစိုးပြထားတဲ့ဥပဒေမူကြမ်းတွေကိုထက်လွတ်တော်မှာမနှက်ပတ်မဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်။ Democrat တွေအများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်ကအတည်ပြုထားတဲ့ဥပဒေမူကြမ်းမှာတော့ရက်ဆိုင်ထားတဲ့ဆွေးရလုပ်ငန်းတွေကိုဖေဖော်ဝါရီလ10ရက်နေ့ထိ3ရက်အတည်ပြုပေးပြီးနေဆက်လုံခြုံရေးအတွက်အငင်းပွားနေတဲ့ကိစ္စကိုဆက်ဆွေးနွေးဖို့အစိုးပြထားတာပါ။ဒါ့အပြင်လည်းအမေရိကန်နဲ့မက္ကဆီကိုနိုင်ငံနေဆက်မှာတိုင်းကာဖို့အတွက်သမ္မတဒေါ်နယ်ထရန့်ကတောင်းခံထားတဲ့အသုံးစရိတ်တွေမပါပါဘူး။ Republican တွေဘက်ကအစိုးပြထားတဲ့ဥပဒေမူကြမ်းထဲမှာတော့သမ္မတကတောင်းခံထားတဲ့ဒေါ်လာ 5.9 ဘီလီယံအသုံးစရိတ်ကိုအတည်ပြုပေးထားပြီးနိုင်ငံတွင်းတရားမဝင်ရောက်သူတွေကိုယာယီအကာအကွယ်ပေးမယ့်အစီအစဉ်ကိုလည်းထည့်သွင်းထားတာပါ။သမ္မတထရန့်ကတော့သူ့အစီအစဉ်နဲ့ပတ်သက်လို့ conservative ward ခေါင်းဆောင်တွေပြည်နယ်နဲ့ဒေသတွေအစိုးရတာဝန်ရှိသူတွေနဲ့ပါဒီနေ့ဆွေးနွေးဖို့ရှိနေတဲ့အကြောင်းအင်ဂျီရောကပြောဆိုထားပါတယ်။တတိုင်းမကနိုင်ရင်နေဆက်နဲ့အမျိုးသားလူညွန်ရေးအတွက်လုံခြုံမှုရှိမှာမဟုတ်တဲ့အကြောင်းလဲသမ္မတထရန့်ကမနေ့တုန်းကပဲ Twitter လူမှုကွန်ရက်ကနေပြောဆိုထားပါတယ်။
အနောက်နိုင်ငံတွေဥဆောင်တဲ့နိုင်ငံတကာအထင်းခင်းချင်းမှာဆက်ပြီးတော့ကမောက်ကမဖြစ်နေလိမ့်အောင်မယ်လို့အမေရိကန်အမျိုးသားထောက်လိုက်ရေးဌာနကထုတ်ပြန်တဲ့မဟာဗျူဟာအစီရင်ခံစာမှာသတိပေးထားပါတယ်။အမေရိကန်အမျိုးသားလုံခြုံရေးမူဝါဒတွေမဟာဗျူဟာတွေချမှတ်တဲ့နေရာမှာအထောက်အကူဖြစ်စေဖို့ရည်ရွယ်ထုတ်ပြန်တဲ့အစီရင်ခံစာအရနောင်လေးနှစ်အတွင်းကမ္ဘာကြီးမှာအခုထက်ပိုပြီးတော့ဖျော်ဖျက်အခြေအနေတွေကိုရင်ဆိုင်ရမယ့်အပြင်အနောက်နိုင်ငံတွေရဲ့ဥဆောင်မှုကလည်းအာရုံလာတဲ့အတွက်အခြေအနေတွေပိုပြီးတော့ရှုပ်ထွေးလာလိမ့်မယ်လို့ပြောထားပါတယ်။ဒါအပြင်ဤပညာတွေမြင်းမြန်ဆန်ဆန်နဲ့တိုးတက်ပြောင်းလဲနေတာအသုံးစရိတ်မရေရာမှုအပေါ်စိုးရိမ်စိတ်တွေကလည်းအခြေအနေကိုမတည်မငြိမ်ဖြစ်စေမယ်လို့သတိပေးပါတယ်။လက်ရှိမှာဖိအားတွေရှိနေပေမဲ့အမေရိကန်ထောက်လိုက်ရဲ့အတိုင်းအဝိုင်းဟာယုံကြည်အားထားစရာကောင်းတယ်ဆိုတာကိုမူဝါဒချမှတ်သူတွေရောအမေရိကန်ပြည်သူတွေကိုပါအာမခံချက်ပေးနိုင်မှုလိုအပ်တယ်လို့အမျိုးသားထောက်လိုက်ရေးဌာနညွှန်ကြားမှု Daniel Coats ကအစီရင်ခံစာမှာပြောထားပါတယ်။27ရာစုစိန်ခေါ်မှုတွေကိုရင်ဆိုင်ဖြေရှင်းနိုင်ဖို့ချိန်ချောက်မှုတွေအခွင့်အလမ်းတွေကိုနားလည်သဘောပေါက်ဖို့လိုအပ်တယ်လို့လည်းသူကပြောပါတယ်ရှင်။
အမေရိကန်လွှတ်တော်နေရာရှိမှာသမ္မတဒေါ်နယ်ထရန့်နိုင်ငံတော်အခြေပြမင်ကွန်ပြောကြားမဲ့အစီအစဉ်ကိုအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကလက်မခံလို့တဲ့သဘောထားပြောဆိုထားပေမဲ့ရှစ်သတင်းမှအင်္ဂါနေ့မှာစီစဉ်ထားတဲ့အတိုင်းဆက်လုပ်သွားဖို့အင်ဂျီရောကစီစဉ်နေပါတယ်။ဇန်နဝါရီလ29ရက်နေ့လွှတ်တော်မှာမင်ကွန်ပြောမဲ့အစီအစဉ်တွေဆက်လက်ပြင်ဆင်နေတဲ့အကြောင်းအင်ဂျီရောပြောခွင့်ရဆာရာဆန်ဒါစ်ကမနေ့ကပဲသတင်းတော်တွေကိုပြောဆိုထားတာပါ။လွှတ်တော်မှာမင်ကွန်ပြောမဲ့အစီအစဉ်တွေအသေးစိတ်ကြိုတင်ပြင်ဆင်ဖို့လွှတ်တော်လုံခြုံရေးတာဝန်ရှိသူတွေထံအင်ဂျီရောကအီးမေးလ်စာပေးပို့ပြီးခွင့်ပြုချက်တောင်းခံထားတဲ့အကြောင်းလဲအမြင်ပေါ်လို့သူဆိုတာတာဝန်ရှိသူတယောက်ကပြောဆိုထားပါတယ်ဆိုတာလုပ်ငန်းတွေဒီစည်းပိုင်းရက်ဆိုင်ထားရတဲ့အတွက်နှစ်စဉ်နိုင်ငံတော်ခြေပြမင်ကွန်ပြောကြဖို့နိုင်ငံရေးဟောပြောပွဲကျင်းပတာပါဝင်တခြားဖြစ်နိုင်ရရှိတဲ့အစီအစဉ်တွေကိုစဉ်းစားထားတယ်လို့လည်းအင်ဂျီရောတာဝန်ရှိသူတွေကပြောဆိုထားတာပါအင်ဂျီရောလက်ထောက်ပြောခွင့်ရဟိုဂန်ကစ်တလေကတော့သမ္မတကလူလူနဲ့စကားပြောမဲ့အစီအစဉ်တစ်ရက်ကိုအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီအနေနဲ့ထိန်းချုပ်ခွင့်မရှိတဲ့အကြောင်း Fox News တင်တာကိုမနေ့စောပိုင်းကပဲပြောဆိုထားပါတယ်ဒီမိုကရက်တစ်အများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်ဥက္ကဋ္ဌပလိုစီကတော့ဒီဇင်ဘာလနောက်ပိုင်းကစလို့အစိုးရလုပ်ငန်းတွေ လေးပုံတစ်ပုံလောက်ရပ်ဆိုင်ထားတဲ့အထက်မှာ American လုံခြုံရေး Secret Service နဲ့အမေရိကန်လုံခြုံရေးဌာနတို့လည်းပါဝင်နေတဲ့အတွက်လုံခြုံရေးအတွက်စိုးရိမ်ကြောင်းအကြောင်းပြချက်နဲ့သမ္မတရဲ့မိန့်ခွန်းကိုရရှိဖို့ဓမ္မမော်ရင်လည်းလွှတ်တော်ကိုပြဖို့ပြီးခဲ့တဲ့သတင်းပတ်ထက်မှာပဲတိုက်တွန်းထားပါတယ်
American စစ်တပ်မှာလိန်ပြောင်းထားသူတွေကိုအမှုထမ်းခွင့် Trump အစိုးရအနေနဲ့ကန့်သက်ပိုင်ခွင့်ရှိတယ်လို့နိုင်ငံတော်တရားရုံးချုပ်ကအမိန့်ချလိုက်ပါတယ်အခုလိုအမိန့်ချလိုက်တဲ့အတွက်လိန်ပြောင်းသူတွေအခုအပြောင်းကာလမှာစစ်ထဲမဝင်ရအောင်လို့ Pentagon စစ်ဌာနချုပ်ကတားမြစ်ခွင့်ရသွားပါတယ်လိန်ပြောင်းထားသူတွေစစ်တပ်ထဲမှာရှိနေတဲ့အတွက်ဆေးဘက်ဆိုင်ရာကုန်ကျစရိတ်အင်မတန်များတဲ့အပြင်အနှောက်အယှက်ဖြစ်တာကြောင့်ကန့်သက်ဖို့လိုအပ်တယ်လို့ Trump အစိုးရကပြောပါတယ်လူခွေရေလှူရှားသူတွေကတော့လိန်ပြောင်းထားသူတွေမှာလည်းအခွင့်အရေးအပြည့်အဝရှိတယ်လို့ထောက်ပြဝေဖန်နေကြပါတယ်လေပြောင်းထားသူတွေစစ်မှုထမ်းခွင့်မပြုရလို့သတ်မှတ်ထားချက်ကိုအရင်အိုဘားမားအစိုးရလက်ထက်မှာဖယ်ရှားခဲ့ပြီးတော့သူတို့အနေနဲ့ပွင့်ပွင့်လင်းလင်းစစ်ထဲဝင်ခွင့်စစ်မှုထမ်းခွင့်ရှိတယ်လို့ခွင့်ပြုခဲ့တာဖြစ်ပါတယ
် VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11893ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် EU American တဲ့မြန်မာပိုင်းစီစဉ်ရဲ့ပုံထုံးနဲ့ညဘက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်ပြပရောက်တရုတ်လူမျိုးဩစတြေးလျနိုင်ငံသားဆိုင်းဆရာတူဟာတရုတ်နိုင်ငံကိုအလဲပတ်ပြန်ရမှာဖမ်းဆီးထိန်းသိမ်းခံခဲ့ရကြောင်းဩစတြေးလျနိုင်ငံထုတ် Sydney Morning Herald သတင်းစာကဖော်ပြပါရယ်ဇနီးနဲ့ကလေးပါလိုက်ပါလာပြီးတောက်ကြနေတုန်းကနယူးယောက်မြို့ကနေနိုင်ငံတရုတ်နိုင်ငံတောင်ပိုင်းကွမ်ဂျုံမြို့ကိုရောက်လာချိန်လေဆိပ်မှာပဲရဟန်ဂျုံကိုတရုတ်လူမျိုးရေးအနာဘာနေဖမ်းဆီးလိုက်တာဖြစ်တယ်လို့လည်းသတင်းမှာဖော်ပြထားတာပါသူမိသားစုကိုရှန်ဟိုင်းသွားမဲ့လေယာဉ်မှာဆက်လက်လိုက်ပါဝင်ပေးခဲ့ပေမဲ့သူ့ကိုယ်တော့လက်ခွင့်မပေးဘဲထိန်းသိမ်းထားပါရယ်ဆိုင်းဆရာပြဆိုမှုတွေမိတ်ဆွေတွေကဩစတြေးလျနိုင်ငံသားရေးနဲ့ကုန်သွယ်ရေးဌာနကိုတိုင်ကြားထားတာပါနိုင်ငံရေးနဲ့ကုန်သွယ်ရေးဌာနကတော့ဩစတြေးလျနိုင်ငံသားတူတရုတ်နိုင်ငံမှာပြန်ဆုံမှုတွေသတင်းချက်လက်ရဖို့ကြိုးပမ်းနေတဲ့အကြောင်းပြောဆိုထားပေမဲ့ပုဂ္ဂိုလ်ရေးလွတ်လပ်ခွင့်မထိခိုက်စေဖို့အသေးစိတ်ချက်လက်တွေကိုမထုတ်ပြန်တဲ့အကြောင်းပြောဆိုထားပါတယ်တရုတ်တပ်တမန်ဟောင်းဖြစ်သူရန်ကနောက်ပိုင်းမှာဒီမိုကရေစီရေလှုပ်ရှားသူဘဝကနေစာရေးဆရာဖြစ်လာသူတူလည်းဖြစ်ပါတယ်တရုတ်နိုင်ငံကဟွာဝေးဆက်သွယ်ရေးလုပ်ငန်းကြီးရဲ့အစ်မရရှိသူကိုကနေဒါနိုင်ငံမှာဖမ်းဆီးခံခဲ့ရပြီးတဲ့နောက်တရုတ်နိုင်ငံမှာရှိနေတဲ့ကနေဒါနိုင်ငံသားနှစ်ယောက်ကိုတရုတ်အနာဘက်နေဖမ်းဆီးလိုက်တာကြောင့်တပ်တမန်ကြီးတင်းမာနေချိန်မှာပဲတရုတ်လူမျိုးဩစတြေးလျနိုင်ငံသားတူတရုတ်နိုင်ငံမှာဖမ်းဆီးခံရလိုက်တာလည်းဖြစ်ပါတယ်
။ထိုင်းနိုင်ငံမှာအခုတည်းတည်းရွေးကောက်ပွဲကျင်းပမှာကိုထိုင်းပြည်ကတော်ဝင်အမိန့်ထုတ်ပြန်တည်ပြုခဲ့ပြီးတဲ့နောက်ရွေးကောက်ပွဲကိုမတ်လ24ရက်နေ့မှာကျင်းပမယ်လို့ထိုင်းရွေးကောက်ပွဲကော်မရှင်ကကြေညာလိုက်ပါတယ်။ဝင်ကြီးချုပ်ဟောင်းရင်းလက်ရှင်နာဝတ်ကိုစစ်တပ်ကဖြုတ်ချခဲ့ပြီးအာဏာသိမ်းခဲ့တဲ့2014ခုနှစ်ထဲကဆိုရင်ပထမဆုံးကျင်းပမယ့်ထွေထွေရွေးကောက်ပွဲဖြစ်ပါလိမ့်မယ်။ရွေးကောက်ပွဲကျင်းပမှာကိုအတည်ပြုတယ်လို့ဗိုလ်ထုနှစ်မိနစ်တုန်းကတော်ဝင်အမိန့်ထုတ်ပြန်လိုက်ပြီးတဲ့နောက်ထိုင်းရွေးကောက်ပွဲကော်မရှင်ကအစည်းအဝေးထိုင်ပြီးတော့ကျင်းပမယ့်ရက်ကိုနေ့လယ်ပိုင်းမှာကြေညာခဲ့တာပါ။ရွေးကောက်ပွဲကိုဘီရင်ကအတည်ပြုလိုက်တဲ့အတွက်နိုင်ငံရေးပါတီတွေအနေနဲ့ရွေးကောက်ပွဲစည်းရုံးလှုပ်ရှားမှုတွေကိုတရားဝင်လှုပ်ခွင့်ရှိသွားပါပြီ။ပါတီတွေအနေနဲ့အစည်းအကမ်းရှိရှိမဲဆွယ်ကြဖို့ဝင်ကြီးချုပ်ရုံးကကြေညာချက်ထုတ်ပြန်ထားပါတယ်။ထိုင်းပြည်ရဲ့နန်တက်ပွဲကိုမေလ4ရက်ကနေ6ရက်နေ့အထိကျင်းပမှာမို့နန်တက်ပွဲကိုအနှောက်အယှက်မဖြစ်အောင်ရွေးကောက်ပွဲနဲ့အစိုးရတဲ့ဖွဲ့စည်းနိုင်မယ့်အချိန်ကိုအစိုးရနဲ့ရွေးကောက်ပွဲကော်မရှင်တို့ကြားမှာညှိနှိုင်းခဲ့ကြတာပါစစ်အစိုးရဝန်ကြီးချုပ်ပရယုတ်ချန်အိုချာက2015ခုနှစ်ထဲရွေးကောက်ပွဲကျင်းပဖို့ကိုအကြိမ်ကြိမ်နောက်ဆုတ်ခဲ့တာပါပြီးခဲ့တဲ့နှစ်တုန်းကလည်း February လမှာရွေးကောက်ပွဲကျင်းပမယ်လို့မှန်းထားပြီးမှရွှေ့ဆောင်ခဲ့ပါတယ်။ထိုင်းနိုင်ငံမှာဆန္ဒပြပွဲတွေကြောင့်ဝင်ကြီးချုပ်ဟောင်းရင်းလက်ရဲ့အကိုဝင်ကြီးချုပ်ဟောင်းသက်ဆင်ရှင်းနာဝတ်ဂျာရုကနေဆင်းပေးခဲ့ရတဲ့2006ခုနှစ်ထဲကနိုင်ငံရဲ့မတည်ငြိမ်မှုတွေဖြစ်နေပါတယ်
။တောင်ကိုရီးယားစစ်သည်မော်အနေနဲ့ဂျပန်ကင်းလက်လျင်ဒီဇင်ဒီနေ့အနီးကပ်ပြန်တန်းတာဟာရန်လိုတဲ့ချင်းချမှုဖြစ်တောင်ကိုရီးယားစစ်တပ်ကဆွဆွဲလိုက်ပါတယ်။ကိုရီးယားကျောင်းဆက်အနောက်တောင်ပိုင်းပင်လယ်ပြင်မှာတောင်ကိုရီးယားစစ်သည်မော်နီပင်လယ်ရင်မြစ်နှပြင်ထင်ပင်ထား60-90လောက်ထိဂျပန်ကင်းလက်လေယာဉ်ပျံသန်းတာဖြစ်တဲ့အကြောင်းတောင်ကိုရီးယားပူးတွဲစစ်ဦးစီးချုပ်ရုံးကပြောဆိုထားတာပါတောင်ကိုရီးယားနဲ့ဂျပန်နိုင်ငံဟာအမေရိကန်ရဲ့အဓိကမိုင်းမိတ်တွေဖြစ်တယ်လို့စစ်ဘောက်ဘက်တွေလည်းဖြစ်ပေမဲ့စီးရေးကိစ္စတွေစစ်ပတ်ဆိုင်ရာသမိုင်းကြောင်းမှာအငင်းကုန်ဖြစ်စရာတွေလည်းမကြာခဏကြုံရလို့ရှိတဲ့ပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလတည်းမှာလုံးကဂျပန်ကင်းလက်လေယာဉ်ဒီဇင်ကိုတောင်ကိုရီးယားစစ်သည်မော်ဒီဇင်ကရေဒါနဲ့ပြင်ပထားချင်ရွယ်ခဲ့တဲ့အကြောင်းဂျပန်နိုင်ငံကဆွဆွဲမှုပါတယ်တောင်ကိုရီးယားကတော့ဆွဆွဲချက်ကိုငင်းဆန်ခဲ့ပြီးမြောက်ကိုရီးယား၅ဖန်သင်္ဘောဒီဇင်ကိုကယ်ဆယ်ဖို့ကြိုးပမ်းနေတဲ့တောင်ကိုရီးယားစစ်သည်မော်အနေနဲ့ဂျပန်လေယာဉ်ကခဏနေပြန်တန်းခဲ့တာဖြစ်တဲ့အကြောင်းတုံ့ပြန်ပြောဆိုထားပါတယ်
တရုတ်နိုင်ငံတော်တချင်းကိုမလေးမဆလောက်တာပြစ်မှုမြောက်တယ်လို့သတ်မှတ်နိုင်မဲ့ဥပဒေကြမ်းကိုဆွေးနွေးအတည်ပြုဖို့ဟောင်ကောင်လွှတ်တော်မှာဒီကနေ့အမှတ်တွေဆုံးဖြတ်လိုက်ကြပါတယ် March of the Volunteers လို့နာမည်ရတဲ့တရုတ်နိုင်ငံတော်တခြင်းကိုလူသိရှင်ကြားရည်ရွယ်ချက်ရှိရှိနဲ့မလေးမဆလို့သူမှတ်သမားကိုထောင်ဒဏ်3နှစ်အပြင်ဒေါ်လာ6000ကျော်ဒဏ်တက်ဖို့ဥပဒေချမ်းထဲမှာအကြံပြုထားပါတယ်။ဒီဥပဒေချမ်းကိုနှွေရသည်မတိုင်းခင်အုပ်ချုပ်ရေးကောင်စီမှမဲခွဲမယ်လို့ခန့်မှန်းရပြီးတော့အခက်အခဲမရှိအတည်ပြုနိုင်မယ်လို့လည်းမျှော်လင့်ရပါတယ်။ဒီဥပဒေချမ်းဟာဟောင်ကောင်မှာတရုတ်အစိုးရရဲ့လွှမ်းမိုးမှုပိုရှိလာအောင်တနည်းတလန်ကြိုးစမ်းတာလို့ပြောပြီးတော့ဆိုရင်နေကြပါတယ်။ဗြိတိန်လက်အောက်ကနေတရုတ်ထိန်းချုပ်မှုအောက်ပြန်ရောက်နေတဲ့ဟောင်ကောင်မှာဒီမိုကရေစီနဲ့လွတ်လပ်ခွင့်တွေတဖြည်းဖြည်းဆုံးရှုံးလာပြီလို့ဒီမိုကရေစီရဲ့လှုပ်ရှားသူတွေကလည်းပြောနေကြပါတယ်။နိုင်ငံတော်တချင်းကိုမလေးစားမှုဟာရာဇဝဲမှုမြောက်တယ်ဆိုတဲ့ဥပဒေကိုတရုတ်ပြည်မကြီးမှာ2019ခုနှစ်ကပြဋ္ဌာန်းခဲ့ပါတယ
်။ပေါ်တခုနှစ်ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမြတ်မလို့ပြောပြပေးခဲ့တာပါအခုတော့သတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုစတိုက်ထုတ်လွှင့်ပေးသွားပါမယ်မွန်ပြည်သက်ပါတီ NMSP အနေနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးခဲ့တာတစ်နှစ်ပြည့်လို့နေပါရှိပေမဲ့အခုချိန်ထိသက်ဆိုင်ရာဒေသတွေမှာနိုင်ငံရေးလူမှုဆွေးနွေးပွဲတွေလှုပ်ဆောင်နိုင်တဲ့အခြေအနေမရှိသေးပါဘူးဒါကြောင့်လဲပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူရဲဆောင်ကြီးအဖွဲ့ GMC ပြည်နယ်အဆင့်ဆွေးနွေးပွဲတွေမှာလဲအစကတည်းကပါဝင်ခြင်းမရှိခဲ့ပါဘူးဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင
်မွန်ပြည်သက်ပါတီကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးဖို့2018ဇန်နဝါရီ23ရက်မှာဆုံးဖြတ်ခဲ့ပြီးဖေဖော်ဝါရီလမှာလက်မှတ်ရေးထိုးခဲ့ပါတယ်အဲ့ဒီနောက်ပိုင်း NCA သဘောတူညီချက်အတိုင်းအစင်းစင်ဖွဲ့စည်းထားတဲ့ပြည်အောင်စုအဆင့် GMCU မှာ NMSP အနေနဲ့ကိုယ်စားလှယ်တနင်္လာရခဲ့ပြီးပြည်내အဆင့် GMCS မှာတော့မွန်ပြည်နယ်အတွင်းမှာကိုယ်စားလှယ်တနင်္လာပဲရခဲ့ပါတယ်။တချင်ကမွန်ပြည်သက်ပါတီတက်ကြီးလှုပ်ရှားခဲ့တဲ့တနင်္လာရီတိုင်းနဲ့ကရင်ပြည်နယ်က GMCS ကိုယ်စားလှယ်နေရာတွေအတွက်ပါတောင်းဆိုထားပေမဲ့လည်းအခုချိန်ထိမရသေးပါဘူး။ပြည်အောင်စုအဆင့်ပြစ်ခတ်တက်ခတ်မှုရစရေးပူးတွဲစောင့်ကြည့်ရေးကော်မတီ GMCU မှာဒီကိစ္စနဲ့ပတ်သက်ပြီးတင်ပြထားပေမဲ့တပ်မတော်ရဲ့ခွင့်ပြုချက်ကိုမရတဲ့အတွက်မွန်ပြည်နယ်အတွင်း GMCS မှာပါပါဝင်ဖို့ကိုလည်းရပ်ဆိုင်းထားတာဖြစ်တယ်လို့မွန်ပြည်သက်ပါတီရဲ့ဒုတိယဥက္ကဋ္ဌနိုင်ဟန်သာက VOA ကိုပြောပါရစေ
။ကျွန်တော်တို့က GMC မှာပြည်အောင်စုအဆင့်တနေရာပေးတယ်။နောက်ပြည်နယ်အဆင့်မှာတနေရာပဲပေးတယ်။တနေရာဆိုတာမူဒီနယ်မှာပဲပြည်တယ်ကျွန်တော်တို့ရဲ့စတ်လို့ရမှုကကရင်ပြည်နယ်မှာလည်းရှိတယ်တနင်္သာရီတိုင်းနဲ့မှာလည်းရှိတယ်ဗျာနော်အဲ့ဒီကရင်ပြည်နယ်နဲ့တနင်္သာရီတိုင်းမှာမပေးဘူးဗျာကျွန်တော်တို့ကမူဒီနယ်တစ်ခုတည်းတို့ကတတ်မှတ်ပြည်တယ်ဥမာကရင်ဒေသကရင်ယူနော်အာမူဒီနယ်မှာလည်းတို့တနေရာရတယ်ကရင်ပြည်နယ်မှာလည်းတနေရာရတယ်ကိုတိုင်းမှာလည်းတနေရာရတယ်တနင်္သာရီတိုင်းမှာလည်းတနေရာရတယ်အဲတို့ကလေးနေရာတော့ရတယ်ဆိုတော့ကျွန်တော်တို့ကဒီ state အစီအမံတနေရာလေးပေးတယ်ဆိုတော့ဒါကမမြင်ချင်ဘူးဗျာ။နောက်ပြည်ကြင်ပြည်နယ်နဲ့တနင်္သာရီတိုင်းမှာကျွန်တော်တို့နဲ့ဥမာသက်သက်ဖြစ်လိုက်ရင်ကျွန်တော်တို့ပါဝင်ခွင့်မရှိရင်ဘာစုမလဲ။ဒါကမဖြစ်သင့်တဲ့ကိစ္စလေလားနော်
။တနင်္ဂနွေလုံးပြစ်ခတ်တက်ခတ်မှုရစရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMC ရဲ့ပြည်နယ်နဲ့တိုင်းအဆင့်ကိုရှမ်းကရင်မွန်ပဲခူးနဲ့တနင်္သာရီတိုင်းတို့မှာဖွဲ့စည်းထားတာပါ။မွန်ပြည်သက်ပါတီမှာတပ်ဖွဲ့ဝင်အင်အား800ကျော်ရှိပြီးတနင်္လာရီတိုင်းရေချောင်းပြဒေသမှာဌာနချုပ်တည်ထားသလိုမွန်ပြည်နယ်အတွင်းကဒေသ12ခုမှာအခြေစိုက်လှုပ်ရှားနေတဲ့အကြောင်း NNSP ရဲ့တရားဝင်ထုတ်ပြန်ကြမှာဖော်ပြထားပါတယ
်။သောရရှင်များရှင်ကချင်ပြည်နယ်ကအစိုးရဖွဲ့ဝင်တချို့ကိုမကြသေးခင်ကပဲယာရုကဖယ်ရှားလိုက်တဲ့အတွက်သဘောထားအမြင်တွေလည်းအမျိုးမျိုးထွက်ပေါ်လာပါတယ်။အကြမ်းသားအစိုးရလက်ထက်အစိုးရအတွင်းပြုပြင်ပြောင်းလဲရေးခြေလှမ်းတရက်အဖြစ်ထောက်ခံသူတွေရှိတယ်လို့အပြောင်းလဲတွေမှာပွင့်လင်းမြင့်တာမှုမရှိဘူးဆိုပြီးဝေဖန်သူတွေလည်းရှိနေပါတယ်။ပြည်내နဲ့ပြည်ထောင်စုအစိုးရထဲမှာပြုပြင်ပြောင်းလဲဖို့လူမှန်နေရာမှန်ဖြစ်ဖို့လိုအပ်ချက်တွေရှိနေပါလား။အပြောင်းလဲတွေကိုဘယ်လိုပုံစံနဲ့လုပ်သင့်ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-2-3-2-9-9-9လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေရှင်။
လာမယ့်စနေနေ့တိုင်းလေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာထိတ်တဲရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ ကုလသမဂ္ဂအတွင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှရနာဘာဂနာဟာရခိုင်ပြည်နယ်ကိုရောက်ရှိနေတဲ့ဒုတိယနေ့မှာပေါတော်မြို့နယ်ကကျင်းချောင်းစခန်းစစ်တွေမြို့ကမင်းကန်စခန်းနဲ့ဟိန္ဒူဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့ပါတယ်စစ်တွေမြို့ကစခန်းတွေကိုတွားရောက်ချိန်မှာတော့စခန်းတွင်နေထိုင်သူတွေရဲ့အခြေအနေတွေကိုမေးမြန်းပြီးအချက်အလက်တွေရယူခဲ့တယ်လို့သူနဲ့တွေ့ဆုံသူတွေကပြောပါတယ်အပြည့်အစုံကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်
ဟုတ်ကဲ့အထူးကိုယ်စားလှယ်ခရစ်စတီရှာရနာဘာဂီနာဟာစစ်တွေမျိုးကိုအင်ကာနေမွန်လွယ်ပိုင်းကရောက်ရှိခဲ့ပြီးဗူဒူးနေမှာတော့ပေါတော်မျိုးနယ်ချိန်ချောင်းကအစ္စလမ်ဘာသာဝင်တွေရဲ့စခန်းစစ်တွေမျိုးကရခိုင်လူမျိုးတွေရဲ့မင်းကန်စခန်းနဲ့ဟိန္ဒူဘာသာဝင်တွေရဲ့စခန်းတွေကိုတွားရောက်ခဲ့တာပါစစ်တွေမျိုးကမင်းကန်စခန်းကိုရောက်ရှိချိန်မှာကုလသမဂ္ဂအတွေ့အမှုချုပ်ရဲ့အထူးကိုယ်စားလှယ်ဟာစခန်းရဲ့လိုအပ်ချက်တွေကိုမေးမြန်းခဲ့ကြောင်းစခန်းတာဝန်ခံဦးမောင်ဘူလကအခုလိုပြောပါတယ
်ဒီနေ့သူတို့ပေါင်းနိုင်လေးစင်းကားနဲ့ရောက်ပါတယ်လေးနိုင်ငါးစင်မှာပြည်တယ်ဒီစခန်းကလိုအပ်ချက်တွေကိုမေးမယ်အဲမေးပေမဲ့လေတစ်ချင်းချင်းအကောင့်တွေဆောင်ပေါ်လို့လောက်ပြေးနိုင်လင်းနေလို့တော့မပြောလဲနဲ့ပေါ့နော်အာတစ်ချင်းချင်းနဲ့ပေါ့ဖြစ်လာမှာပေါ့
စခန်းရှိသူတွေကစခန်းတွင်းအဝင်းအထွက်လမ်းဖောက်လုပ်ပေးဖို့ပျက်စီးနေတဲ့နေအိမ်တွေရေတွင်းတွေအိမ်သားတွေကိုပြုပြင်ပေးဖို့လမ်းမီတက်ဆင်ပေးဖို့ရင်းနှုံမြောင်းတွေတူးဖော်ပေးဖို့စခန်းအနီးမှာဈေးပွင့်ပေးဖို့စရာတွေတင်ပြခဲ့ရမှာအထူးကိုယ်စားလှယ်ကမှတ်တမ်းဖြင့်ရယူသွားခဲ့ကြောင်းပြောပါတယ်2022ခုနှစ်ပြိပခတွေကနေထွက်ပြေးရသူတွေနေထိုင်တဲ့မင်းကန်စခန်းမှာအင်ဂျီ151အိမ်လူ900ကျော်ရှိပါတယ်ဟိန္ဒူစခန်းကိုရောက်ရှိချိန်မှာတော့စခန်းရှိဒုက္ခသည်တွေတင်ပြရတဲ့ပတ်သက်ပြီးသူတို့စခန်းရဲ့တာဝန်ခံဖြစ်တဲ့ဥပုလရွှေကအခုလိုပြောပါတယ
်ကျွန်တော်တို့မောင်တော့မတင်ရှိဘူးပေါ့အဲ့ဒါသူ့ကိုယ်လေးလာတော့လဲကျွန်တော်တို့ပြောလိုက်တယ်ဒီမှာလက်ချက်သူရှိတယ်အဲဈေးခံတွေဘာတွေလက်သိနေရဘူးဆိုတော့လူတွေကတော့လုံးလုံးကြတယ်ပေါ့ဟိုမှာအိုးရင်ဆိုင်နေမရှိတော့ဘူးလေ
စစ်တွေဟိန္ဒူစခန်းမှာကြာရှည်နေသူတွေဟာခမောင်းစိတ်ရဲဘော်ကြရွာမှာ ARSA အဖွဲ့ကတပ်ဖြတ်ခံရသူတွေရဲ့မိသားစုဝင်တွေဖြစ်ပြီးမိသားစု21ဆုလူဦးရေ68ယောက်ရှိကြောင်းပြောပါတယ်ဗိုလ်တူးနေ့မနက်ပိုင်းမှာပေါတော်မြို့နယ်ကအစ္စလမ်ဘာသာဝင်တွေရဲ့စခန်းကိုတွားရောက်ခဲ့ပြီးစခန်းကတာဝန်ရှိသူတွေနဲ့ဆက်သွယ်လို့မရခဲ့ပါဘူးအထူးကိုယ်စားလှယ်ဟာစစ်တွေမျိုးကိုစတင်ရောက်ရှိတဲ့အင်ကာနေကတော့ရခိုင်ပြည်နယ်အစိုးရလွှတ်တော်ရခိုင်မျိုးသားပါတီကကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။အရင်ဆုံးပြည်နယ်အစိုးရနဲ့တွေ့ဆုံပြီးတဲ့နောက်မှာရခိုင်ပြည်နယ်လွှတ်တော်ကိုတွားရောက်ပြီးဒုတိယဥက္ကဋ္ဌဦးမြတန်းနဲ့တွေ့ဆုံပါတယ်။ဒီလိုတွေ့ဆုံရမှာအဓိကဆွေးနွေးခဲ့တာတွေကိုဦးမြတန်းကအခုလိုပြောပါတယ
်။ဒုတိယမှာရှိရယ်၊ဒုတိယမှာရှိရယ်၊ပုံနေကြမှာရှိရယ်၊ရောက်တော်မှာရှိရယ်အဲ့မှာအောင်စုသွားတယ်လူရ9000 6000ရှိတယ်သူတို့ရဲ့တော်ပါနေတဲ့လူတွေကဒီအခေအခေကထပ်ပါနေတာမြင့်နေတဲ့အကြောင်းဒီအများကြီးပါလေလုံလောက်လောက်ထပ်ပါဖို့တော့တော်တော်နေကြဖေဖော်ဝါရီလ7ရက်နေ့မှာတော်တော်အပြည့်မှာရှင်းနေဖို့ရှိပါတယ်အဲ့ဒီကနေဒီမှာအစိုးရဘက်ကတိတ်ထောင်သွားမယ်ဒီမှာပြောရတယ်ဒီချက်
နောက်တစ်ချက်ကတော့စစ်ရှောင်တွေအများဆုံးနေရပ်ပြန်ရေးအတွက်နှစ်ဖက်တိုက်ပွဲတွေရပ်ဆိုင်းစေဖို့လွတ်တော်မှာဆွေးနွေးပြီးအစိုးရကိုတိုက်တွန်းဖို့ရှိကြောင်းတင်ပြခဲ့တယ်လို့ဦးမြတန်းကဆက်ပြောပါတယ်။မြန်မာပြည်ဆိုင်ရာအထူးကိုယ်စားလှယ်ကဒီစစ်ရှောင်ပြည်သူတွေကိုနိုင်ငံတကာကူညီထောက်ပံ့ရေးအဖွဲ့တွေတွားရောက်တာကိုတားမြစ်ထားတာနဲ့ပတ်သက်ပြီးမေးမြန်းရမှာအခုလိုပြန်ကြားခဲ့ကြောင်းလည်းဆက်ပြောပါတယ်။နိုင
်ငံကြတာရောက်တာအဲ့ဒီစစ်တပ်များကတခုတည်းသွားလို့ရှိနေတယ်ကျွန်တော်မတော်ရှိရတော့အဲ့ဒါအတူတူတာမှန်ပါတ
ယ်ပြည်နယ်အစိုးရအဖွဲ့ရဲ့ပြောခွင့်ရသူတွေကိုဆက်သွယ်ခဲ့ပေမဲ့အစည်းအဝေးမှာရောက်ရှိနေတာကြောင့်ပြန်လည်ဖြေဆိုတာမရှိခဲ့ပါဘူးအထူးကိုယ်စားလှယ်ဟာဗိုလ်တူးနေ့ညမှာစစ်တွေမြို့မှာအိပ်ပြီးကြာတာပရင်းနေ့အစီအစဉ်နဲ့ပတ်သက်လို့တော့အတိအကျမသိရသေးပါဘူးအထူးကိုယ်စားလှယ်ခရစ်စတင်းရှရနာဘာဂီနာဟာစနေနေ့ကမြန်မာပြည်ကိုရောက်ရှိခဲ့တာဖြစ်ပြီးတင်းငင်ငွေနေ့ကတော့နေပြည်တော်မှာအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်မြန်မာနိုင်ငံခီးစဉ်အတွင်းတွေ့ရှိချက်တွေကိုကုလသမဂ္ဂလုံခြုံရေးကောင်စီမှအစီရင်ခံစာတင်ပြရမှာဖြစ်ပါတယ်သူဟာ2018ခုနှစ်ဇွန်လကရခိုင်ပြည်နယ်ကိုလာရောက်ခဲ့သလိုအော်တိုဘာလအတွင်းကလည်းရခိုင်ပြည်နယ်သာမကကချင်ပြည်နယ်ကိုပါတွားရောက်ခဲ့ဘူးပါတဲ့အော်တိုဘာလခီးစဉ်မှာတော့ရခိုင်ပြည်နယ်ကြောက်တော်နဲ့မောင်တော်မြို့တွေကိုတွားရောက်ခဲ့ပါတဲ့
ကိုမိုးစောသတင်းပေးပို့ထားတာပါရှင် VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ထိုင်းနိုင်ငံအတွင်းအရှလမ်းမကြီးမှာတရားမဝင်မြန်မာနိုင်ငံသားတွေကိုတင်ဆောင်လာတဲ့ကားတစီးတိမ်းမှောက်တာကြောင့်လူ၄ဦးသေဆုံးပြီး20နီးပါးဒဏ်ရာရသွားပါတယ်။ကားမောင်းသူထိုင်းနိုင်ငံသားကိုထိုင်းရဲတပ်ဖွဲ့ကဖမ်းဆီးစစ်ဆေးတာမှာလူမောင်းခိုမှုဆိုတာပေါ်ပေါက်ပါတယ်။ဒီအကြောင်းကို VOA ထိုင်းခြေဆိုင်သတင်းတောက်မိုင်းအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံချွန်ဖုံးခရိုင်ခွန်ကတင်မြို့နယ်ကျေးရွာအမှတ်73အမှတ်41အာရှလမ်းမကြီးမှာတရားမဝင်မြန်မာနိုင်ငံသား23ကိုတင်ဆောင်လာတဲ့ Rajpuri license number နဲ့ Toyota အမျိုးအစားပစ်ကက်ကားတစ်စီးဟာတိတ်မောက်သွားတာဖြစ်ပါတယ်။အချိန်မြင့်မောင်းလာတဲ့ပစ်ကက်ကားဟာလမ်းမဘေးကတစ်ပင်ကိုဝင်တိုက်ပြီးတိတ်မောက်ခဲ့တာကြောင့်ကားပေါ်မှာလိုက်ပါလာတဲ့မြန်မာနိုင်ငံသားတွေဟာကားပေါ်ကနေလွင့်စင်ပြုတ်ကျခဲ့တာပါ။ဖြစ်ပွားခဲ့တဲ့နေရာမှာတင်မြန်မာနိုင်ငံသားအမျိုးသား၄ဦးပွဲချင်းပြီးတေဆုံးခဲ့တဲ့အကြောင်းတရားမဝင်လူကုန်ကူးမှုဖြစ်တဲ့အကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့မှတ်တမ်းနဲ့လုံသမားရေးရာတာဝန်ခံဦးမင်းဦးကပြောပြပါတယ်
။ကားမောက်တာအလျောက်သေးတယ်၊ကျန်တဲ့လူတွေအသေးကိုတင်တာလေ။ကိုတကားလူဝဲမှရဲ့တရားမဝင်အဲ့ဒီခိုးဝင်လာပြီးတော့ဖြစ်တာပဲ။မှအဲ့ဒါလူမောင်ခိုးပဲ။တရားမဝင်တို့ကဟိုပါပေါ့။ကိုကကားမောက်တဲ့လူကိုတော့တို့အဲ့ဒီခိုင်းကားမောက်သမားကိုတော့ဖမ်းဆင်းနေတယ်ပေါ့နော်။မြန်မာနိုင်ငံသားပါဗျာ။အဲ့ဒီမြန်မာနိုင်ငံသားလူကုန်ကူးတဲ့လူဝဲတွေလူမောင်ခိုးကသူကနေပြီးတော့နှားတာပေါ့နော်။တူကိုတထောင်နဲ့ဆိုပြီးတော့ငါပြီးတော့ဘယ်ကနေဘယ်ကိုမောင်းပြီပေါ့နော်အဲအဲ့လိုမျို
းကားပေါ်မှာတခြားမြန်မာနိုင်ငံသား19ဦးကတော့ဒဏ်ရာရသွားခဲ့ပါတယ်အဲ့ဒီတဲကတချို့ဟာဒဏ်ရာပြင်းထန်လွန်းတဲ့အတွက်ချွန်ဖုံးခရိုင်အတွင်းကစေရုံကိုချက်ချင်းပို့ပြီးအရေးပေါ်ကုသမှုခံယူနေရပါတယ်ကားပေါ်မှာပါလာတဲ့မြန်မာတဦးရဲ့ပြောကြားချက်အရကော့တောင်းဘက်က၅ဖန်းဆက်လီမှာအလုလုနေတာဖြစ်ပြီးသူ့ကိုစေးတိုက်ပြီးခေါ်လာတဲ့အတွက်ဒီဘက်ကိုဘလို့ရောက်လာမှမသိဘူးလို့လဲဆိုပါတယ်လူကိုကူးခံရသူတွေကိုတယ်လာတဲ့ထိုင်းနိုင်ငံသားကားမောင်းသမားနိုင်ပရမစ်ကိုတော့ဖမ်းဆီးစစ်ဆေးနေပါတယ်။ကားသမားရဲ့ဝန်ခံချက်အရမြန်မာနိုင်ငံသားလူကိုကူးသူတဦးကသူ့ကိုငှားရမ်းခဲ့ပြီးတဦးကိုထိုင်းဘက်ဝင်တထောင်နဲ့တယ်ဆောင်ကပေးပြီးတော့ထိုင်းမြန်မာနယ်စပ်ရနောင်းကနေစစ်ဆေးရေးဂိတ်တွေကိုရှောင်ကွင်းပြီးထိုင်းတောင်ပိုင်းစူရတ်ဌာနီကိုမောင်းပို့ခိုင်းခဲ့တာလို့ဆိုပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ထိုင်းနိုင်ငံမှာရှိတဲ့မြန်မာတပ်ရုံးကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ချွတ်ဖုံးခရိုင်ဒူရဲမှုဝီချစ်ချန်ကိုချက်ကန်ကတော့လူကုန်ကူးသူတွေကိုဆက်လက်ဖော်ထုတ်အရေးယူသွားမှာဖြစ်တဲ့အကြောင်းပြောကြားခဲ့ပါတယ်။ထိုင်းတောင်ပိုင်းမှာတော့ပြီးခဲ့တဲ့နှစ်ကလူကုန်ကူးခံရသူတထောင်ခန့်ကိုထိုင်းရနာပိုင်းတွေကဖမ်းဆီးပြီးတချို့ကိုနေရက်ပြန်ပို့ပေးခဲ့တယ်လို့တချို့ကတော့အမှုစွဲတင်ပြီးတပ်တွေအဖြစ်စစ်ဆေးနေသေးဖြစ်ပါတယ်ရှင်။
မအေးမှာတရင်ပေးပို့ထားတာပါ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးစာတွေပေးပို့လို့ရဆိုရင် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာမှာတော့ရန်ကုန်မြို့မှာမီးလောင်ကျွမ်းမှုတွေအတွင်းသေဆုံးရရာတွေဟာအိပ်ပျော်နေတဲ့ကျန်းမာရေးမကောင်းသူတက်ကြီးရွယ်ဦးတွေမိခိုးတွေကြားပိန့်ဖလောင်ပြီးမီးလောင်သေဆုံးရတာများတယ်လို့မိသက်တပ်ဖွဲ့တာဝန်ရှိသူတွေကပြောပါရယ်ဇန်နဝါရီလ23ရက်ဗုဒ္ဓဟူးနေ့မနေ့အစောပိုင်းကစမ်းကြောင်းမြို့နယ်အတွင်းမီးလောင်ကျွမ်းမှုတစ်ခုမှာလူ3ဦးသေဆုံးခဲ့ရပြီးတဲ့နောက်အဲ့ဒီလိုပြောခဲ့တာပါဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါရယ်ရှင
်စမ်းကြောင်းမြို့နယ်လင်းလွန်းတောင်ရက်ွက်ကျဲလက်လန်းနဲ့ပန်းတော်လမ်းညမှာရှိတဲ့လက်ဖက်ဆိုင်မှာဗုဒ္ဓဟူးနေ့မနေ့အစော9နာရီခွဲလောက်ကမီးလောင်တာဖြစ်ပြီးဆိုင်ရဲ့အဖြစ်အစီအဖြစ်သူကကက်ဆိုနီမီးတုံးဆွဲတာကြောင့်မီးလောင်ကျွမ်းခဲ့တာလို့တာဝန်ရှိသူတွေကတရင်ထုတ်ပြန်ထားပါတယ်။အဲ့ဒီမီးတွင်အသက်80ကျော်အရွယ်တွေဖြစ်တဲ့အမျိုးသားတူနဲ့အမျိုးသမီးတူအသက်30ကျော်အရွယ်အမျိုးသမီးတူမီးလောင်ကျွမ်းပြီးတေဆုံးခဲ့ပါတယ်။မီးလောင်ကျွမ်းမှုကိုအဆင့်နှစ်တက်မှတ်ပြီးတော့နှိမ့်သက်ခဲ့ပြီးအဖျော်စီအားကိုတော့မီးပေါ်ဆမှုလူတေဆုံးမှုတွေနဲ့အမှုဖွင့်ထားပါတယ်။မီးလောင်ကျွမ်းပြီးလူတေဆုံးခဲ့တဲ့အချိန်နဲ့ပတ်သက်လို့ရောင်းတိုင်းမီးသက်ဦးစီးမှုဦးမျိုးဝင်က VOE ကိုခုလိုပြောပါတယ်
။ဟုတ်ချင်ရလဲဆိုလို့ရှိရင်သူတို့ရဲ့ကျန်းမာရေးအခြေအနေကြားရဲဖြစ်တတ်တယ်ပေါ့နော်။နောက်တော့တုံးဆွဲတဲ့မီးပေါ်မှာလည်းမူတည်ပြီးတော့ပေါ့နော်အဲဒီခုနလိုပေါ့ဒီနေ့မနေ့ဆိုလို့ရှိရင်ဒါ gas o ပေါ့သူတို့ဆိုင်ဖွင့်တော့မှဆိုတဲ့အခါကျတော့သူတို့ gas o က leakage ဖြစ်နေတဲ့ဘေးမှာမီးမွေးလိုက်တဲ့အချိန်နဲ့တွားပြီးတိုက်ဆိုင်တဲ့အခါကျတော့မှဒီလိုမျိုးဟိုမီးလောင်ကျွမ်းမှုတွေပဲရှိကြတာပေါ့နော်ဒါမနေ့ကလည်းမီးလောင်ပေါ်မှာဆိုလို့ရှိရင်ဒါအဖိုးကြီးပွားကြီးတို့လေးဆက်နေတဲ့အဖိုးကြီးပွားကြီးဆိုပြီးတော့လည်းသိရတယ်ပေါ့နော
်မီးလောင်ကျွမ်းရင်လူတွေတေဆုံးရတာဟာမီးကိုရှူရှိုင်းမိပြီးမူးမေလဲသွားပြီးတော့မပြေးနိုင်တော့ပဲမီးလောင်တေဆုံးရတာများပါတယ်ရှမ်းပြည်နယ်နဲ့ချင်းပြည်နယ်တို့မှာအိတ်ဆက်အနားယူခြင်းအေးဒဏ်ကိုကာကွယ်ဖို့မီးလုံတဲ့အခါမီးကိုးကထွက်တဲ့အနံ့တွေကိုရှူရှိုက်ပြီးတေဆုံးတာမျိုးလည်းရှိရလို့တာဝန်ရှိသူတွေကပြောပါတယ်။အခုလိုမီးလောင်ခြင်းအသက်ဆုံးရှုံးတာတွေမဖြစ်အောင်လောင်စာတိုးလောင်တာလျှက်စစ်အာသင်းတာတွေသတိပြုတင်တယ်လို့မြန်မာနိုင်ငံမီးသက်တပ်ဖွဲ့ဌာနချုပ်ကညွှန်ကြားရေးမှူးဦးသိန်းထွန်းကပြောပါတယ
်။ဒီကတော့ဟိုအခုဟိုကတော့မီးလောင်အသက်မဆုံးရှုံးအောင်တော့ဟိုဒီကကိုယ်အိမ်ထဲမှာဒီကလောင်စာတွေသတိထားဖို့အခုဒီကိုလျက်စပေါ့အခုလျက်စဒီပေါ်အတွင်းလာနေပါရရရှိနေတော့ပေါ်အတွင်းလာနေတော့အခု wearing ပြဿနာတွေပေါ့ဒီလျက်စအသုံးပြုမှုသတိထားဖို့ပေါ့ဗိသက်စေမှုချက်ချင်းညှိနှိုင်းနိုင်မှုတော့ဗိသက်စေမှုထားဖို့ပေါ့ဟုတ်ကဲ့အဲ့လေဒီညီမလေးပြဟုတ်ကဲ့အဓိကတော့ပြဟိုမိကိုးကြောင့်ပါခင်ဗျာမိကိုးကြောင့်ဆိုတော့အိပ်ပျော်နေတဲ့အခါမှာဟိုကျွန်တော်အိမ်ထဲမှာတစ်ခုပေါ်အတွင်းလာပဲဖြစ်ဖြစ်ဟို ဟိုမိလောင်မှုတစ်ခုရှိပါချင်းသေးခွေတော်လည်းကောင်းအမွေးတန်တော်တစ်ခုကြောင့်နေတော့မှရှိတဲ့လောင်သားတစ်ခုကိုလောင်တဲ့အခါမှာမိကိုထွက်လာတော့မိကိုထွက်လာတော့အကောင်မိုးတော့ဆက်ပေါ့အဲ့ဒါကိုရှုံပြီးရှုံပြီးတဲ့အခါမှာအိတ်ပျော်နေနေတေဆုံးသွားလိုက်တာပေါ့ဟုတ်ကဲ့အဲ့ဒါကြောင့်အတိအကျတော့အဲ့ကိုအိတ်မယ်ဆိုကိုခန့်ကိုတော်ဝင်ကိုအိမ်မီကိုမိသားစုနေတဲ့နေရာလေးကိုကျွန်တော်ဘေးကနေကင်းရှင်းအောင်
မြန်မာနိုင်ငံမှာ2018ခုနှစ်အတွင်းမီးလောင်မှု1800ကျော်ဖြစ်ပွားခဲ့ပြီးလူ4000ကျော်မီးပေးတင်းခဲ့ပြီးတော့မီးလောင်ကျွမ်းတံကြောင့်လူ104ဦးသေဆုံးခဲ့ပြီး125ယောက်ထိခိုက်ဒဏ်ရာရှိခဲ့ပါတယ်။2018ခုနှစ်မှာမီးလောင်မှု1900ကျော်ဖြစ်ပွားခဲ့ပြီးလူ6000ကျော်မီးပေးတင်းခဲ့က61ယောက်သေဆုံးပြီး192ယောက်ဒဏ်ရာရရှိခဲ့ပါတယ်။2018ခုနှစ်နဲ့2018နှိုင်းယှဉ်မယ်ဆိုရင်မီးလောင်မှုကြောင့်လူသေဆုံးမှုညွန်နေသွားတာဆိုပေမဲ့မီးလောင်ကျွမ်းမှုအခြေအတွက်ကတော့ပိုများနေတာကိုတွေ့ရပါတယ်ခင်ဗျာ။
ကိုထဲအောင်ခန့်တင်ပြပို့ထားရပါရှင်အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်ဥရောပကိုရွှေ့ပြောင်းဝင်ရောက်လာသူတွေနဲ့ဒုက္ခသည်တွေဟာကူးစက်ရောဂါတွေထူးထူးခြားခြားသေဆောင်လာတာမျိုးမရှိဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောဆိုလိုက်ပါတယ်ဥရောပတိုက်ကိုရောက်လာတဲ့ရွှေ့ပြောင်းဝင်ရောက်သူအများအပြားကိုပထမဆုံးအကြိမ်စစ်တမ်းကောက်ယူပြီး WHO ကအစီရင်ခံစာထုတ်ပြန်လိုက်တာပါဥရောပနိုင်ငံအစိုးရတွေအနေနဲ့ရွှေ့ပြောင်းဒုက္ခသည်တွေအတွက်ပုံမှန်ကျန်းမာရေးစောင့်ရှောက်မှုတွေရရှိနိုင်အောင်ဆောင်ရွက်ပေးဖို့ကိုလည်း WHO ကအစီရင်ခံစာထဲမှာတိုက်တွန်းထားပါတယ်။ Henry Ridgewell ပေးပို့တဲ့သတင်းကိုမက်ခင်ဖြူထွေကတင်ပြပေးပါမယ်ရှင်။ရွှေ့ပြောင်းဒုက္ခသည်တွေကိုလိုက်လံကဲ့တင်တဲ့ Aquarius သင်္ဘောကိုဖမ်းဆီးဖို့အီတလီအစိုးရကပြီးခဲ့တဲ့နိုဝင်ဘာလတုန်းကအမိန့်ထုတ်ခဲ့တယ်လို့ဒုက္ခသည်တွေဆွန့်ပစ်ခဲ့တဲ့အဝတ်အစားတွေမှာ HIV ဥနှောက်အမေးရောင်နဲ့ TB အဆုတ်နာလိုကူးစက်ရောဂါပိုးတွေပါလာနိုင်တယ်ဆိုပြီးတော့ပြောဆိုခဲ့တာပါ။ဒီလိုပြောတာကိုကျန်းမာရေးဆိုင်ရာကျွမ်းကျင်သူတွေကတော့လက်မခံကြပါဘူး။ဥရောပရောက်ရွှေ့ပြောင်းဒုက္ခသည်တွေရဲ့ကျန်းမာရေးနဲ့ပတ်သက်လာရင်ဒီလိုယုံနှန်းစကားတွေတကယ်ပြန့်ပြန့်ရှိနေတယ်ဆိုတာအခုဖြစ်ရက်ကဥပမာတစ်ခုပဲလို့ WHO ကမ္ဘာကျန်းမာရေးအဖွဲ့ရဲ့အစဉ်ကစားကိုရေးသားပြုစုသူတွေထဲမှာပါတဲ့ဒေါက်တာဆူဇနာဂျက်ကပ်ကပြောပါတယ်
။ The refugees and migrants who come to Europe, they do not bring any exotic diseases with them, any exotic
ဥရောပကိုရောက်လာတဲ့ဒုက္ခသည်တွေနဲ့ရွှေ့ပြောင်းဝင်ရောက်လာသူတွေမှာထူးထူးခြားခြားကူးစက်ရောဂါပိုးပါလာတာမျိုးမရှိပါဘူး။သူတို့မှာရောဂါပိုးတစ်ခုခုတွေ့ရတဲ့ဆိုရင်တော့အဲ့ဒါကဥရောပမှာရှိနေနေပြီးသားရောဂါမျိုးတွေပါ။ဒီလိုရောဂါတွေအတွက်ကြိုတင်ကာကွယ်မှုနဲ့ထိန်းချုပ်မှုအစီအစဉ်တွေလည်းဒီမှာကောင်းကောင်းရှိနေပြီးသားပဲလေ
။ဒုက္ခသည်တွေကြားမှာကျန်းမာရေးမကောင်းသူတွေအများပြားရှိနေတဲ့အတိုင်းအောင် WHO ကတော့ဒီလူတွေရဲ့ကျန်းမာရေးကိုအကောင်းမြင်သုံးသပ်ပါတယ်။ရွှေ့ပြောင်းဒုက္ခသည်တွေဟာပုံမှန်အားဖြင့်ကျန်းမာရေးကောင်းမွန်ကြသူတွေဖြစ်တဲ့ဒါပေမဲ့ပင်မဆင်းရဲလာတဲ့ရွှေ့ပြောင်းသွားလာမှုတွေအတွင်းမှာနာမကျန်းမှုတွေဖြစ်နိုင်တယ်လို့ WHO အဖွဲ့ကပြောပါရယ်မိခင်တိုင်းပြည်ကနေထွက်ပြေးလာကြတဲ့ရွှေ့ပြောင်းတွေဟာသူတို့ရောက်ရှိတဲ့နေရာမှာကျန်းမာရေးစောင့်ရှောက်မှုမရတာနောက်နေထိုင်စားသောက်မှုကလည်းဆင်းရဲတာတွေကြောင့်သာရောဂါကူးစက်မှုအန္တရာယ်ပိုးပြီးတော့ဆိုးရင်လာကြရတာဖြစ်တယ်လို့ဒေါက်တာဂျက်ကပ်ကပြောပါရယ
် I don't think that in most of the countries the illegal migrants have access to the health systems health services
ပြည်မဝင်ရွှေ့ပြောင်းလာသူတွေဟာသူတို့ရောက်ရှိတဲ့နိုင်ငံအများစုမှာကျန်းမာရေးပြုစုစောင့်ရှောက်မှုရတယ်လို့ကျွန်မမထင်ပါဘူးအာဏာပိုင်တွေကသူတို့ကိုကျန်းမာရေးစောင့်ရှောက်ခွင့်ပေးဖို့မစင်စားကြဘူးလေ
ရွှေ့ပြောင်းဝင်ရောက်သူတွေနဲ့ပတ်သက်လို့လက်ရှိဥရောပမှာအခြေတင်ပြောဆိုမှုတွေရှိနေချိန်မှာပဲ WHO ဖွဲ့ကြီးကတော့ရွှေ့ပြောင်းဒုက္ခသည်တွေရဲ့ကျန်းမာရေးလိုအပ်ချက်တွေကိုဖြည့်ဆည်းနိုင်အောင်ဆောင်ရွက်ဖို့နိုင်ငံအများအပြားကပြက်ကွက်နေတယ်ဆိုပြီးထောက်ပြသတိပေးနေပါတယ်ရှင
်မက်ခင်ဖြူထွေးပြောပြပေးခဲ့တာပါရှင် VOA ကအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုစီစဉ်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာ burmese.voanews.com မှာတိုက်ရိုက်နာဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနာဆင်နိုင်ပါတယ်။ဒီနေ့အတွက်ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားဖို့ရှိတာမို့စောင့်မျှော်နာဆင်နိုင်ကြပါရဲ့ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်VOA မြန်မာပိုင်းရဲ့2019ခုနှစ်ဇန်နဝါရီလ23ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညနဲ့လိုင်းဒိုမီတာ32 kHz 9335တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေမှာမြန်မာလူထုနဲ့ကျန်းမာရေးကဏ္ဍမှာခွေးယူပြန်ရောဂါအတွက်ကုသမှုတွေကိုစနစ်တကျခံယူပြီးတော့ကြိုတင်ကာကွယ်မှုလုပ်တဲ့အကြောင်းနဲ့ဥကြော်ဇန်တာရဲ့မြန်မာရေးသုံးသပ်ချက်ကိုထုတ်လွှင့်တဲ့အခါမှာတော့
အများကြီးညီကြီးကောင်းတာပေါ့။ဒါအဲဒီနော်အတော့ဒီလိုသဘောထားတွေဟာတော့ဒါပြောင်းနေပြောင်းခြေရင်းကျဲကျမဲ့သဘောထားတွေပဲနော်။
ဒီကနေ့တိုင်းရင်းသားအင်အားစုတချို့ဟာစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုထက်ပိုမိုလျော့ရဲပြီးဗဟိုထိန်ချုပ်မှုအောက်ကကင်းလွတ်တဲ့ရည်တည်မှုရရေးအတွက်စတင်ပြောကြားလာကြတဲ့အပေါ်ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီဒုက္ခဥတုဝေနဲ့ဥကြော်စန္တာတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ရပါမယ်။နောက်ပိုင်းမှာတော့တပတ်တွင်အကစားသတင်းလွှာအစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့သတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။တဘာဝဘေးအန္တရာယ်တွေကြောင့်လူသားတွေရဲ့အသက်အိုးအိမ်စီးစိမ်တွေပျက်စီးကြရပါတယ်။လွန်ခဲ့တဲ့၈လလောက်က American ပြည်ထောင်စုဟဝိုင်ပြည်နယ်ကခီလာဝေယာမီးတောင်ပေါက်ကွဲမှုကြောင့်ပျက်စီးခဲ့ရမှုတွေအထက်ကဒေသခံတွေပြန်လည်ယုံထဖို့ကြိုးပမ်းနေကြရပါတယ်။ Genia Dulock ကအဲ့ဒီနေရာကိုတွားရောက်သတင်းရယူထားတာကိုကိုငင်းညန်းကပြောပြပေးပါရှင်
။ပြီးခဲ့တဲ့မေလထဲမှာခီလာဝေယာမီးတောင်ပေါက်ကွဲမှုဟာ36နှစ်အတွင်း62ကြိမ်မြောက်ဖြစ်ပါတယ်။ကျွန်းပေါ်မှာရှိနေတဲ့မီးတောင်ရှင်၅ခုတည်းကတစ်ခုဖြစ်ပြီးတော့အခုနောက်ဆုံးပောက်ကွဲမှုပြီးမှတော့ပြန်လည်ငြိမ်သက်သွားပြီလို့သိပ္ပံပညာရှင်တွေကယုံကြည်ပါတယ်။ပြီးခဲ့တဲ့မေလကပောက်ကွဲမှုကြောင့်မီးတောင်ထိပ်ကမြေသားတန်း828ကုဗမီတာပြိုကျပြီးချောရီပူတွေမြေအောက်လှိုင်ကောင်းတွေကတိုးထွက်လာစေခဲ့ပါတယ်။ချောရီတွေဟာကီလိုမီတာ20လောက်ထိရောက်သွားပြီးတော့အိမ်900ခန်းကိုဖျက်ဆီးခဲ့တယ်လို့လူပေါင်း2000လောက်ဘေးလွတ်ရာကိုတိမ်းရှောင်ခဲ့ရပါတယ်။အဲ့ဒီကျွန်းမှာ73နှစ်လောက်နေခဲ့တဲ့ Harshel Hugh လည်းတယောက်အပါအဝင်ဖြစ်ပါတယ
် It was just a little piece of paradise right there and it was so nice because it was about 3 miles from the ocean
ဒီနေရာလေးကနိဗ္ဗာန်ဘုံလေးပါပဲအရန်နေလို့ကောင်းပြီးတော့ပင်လယ်နဲ့၃မိုင်ပဲဝေးပါတယ်စပိန်လေးစီးပြီးတော့ကမ်းခြေကိုတွားနိုင်ပါတယ်တဘောကတီးနှံစိုက်ခင်းလဲစိုက်ထားပါတယ်ငကမောက်တီးကအစရှောက်ချူတီးအစုံငပြောတီး၅မျိုးလောက်လဲစိုက်ထားပါတယ်နေရီမိုးတွေနဲ့မိတောင်မြေတွေကောင်းလာကြောင်းအသီးတွေလည်းအောင်ပါတယ
်။သူတင်းဆောင်ပြီးမိတောင်ပေါက်ကွဲမှုတွေကြောင်းသူ့ channel မှာအကြောင်းကြီးတစ်ခုပေါ်လာခဲ့ပါတယ်။သူပိုင်ဆိုင်သမျှကကားနှစ်စီးနဲ့အိတ်တလုံးပြည့်အဝတ်စားတွေနဲ့စာရွက်စာတမ်းတချို့ပါ။အခုချိန်မှာတော့၃လကြာမိတောင်ပေါက်ကွဲအပြီးမှာသူ့ဘဝကိုပြန်လည်တည်ဆောက်ရမှာပါ။တခြားလူတွေလိုပဲအမေရိကန်အစိုးရအထောက်ပံ့ချို့ရခဲ့ပေမဲ့လည်းအိမ်အသစ်ပြန်ဆောက်ဖို့တော့မလောက်ဘူးလို့သူကပြောပါတယ်။တင်လိုက်ကခုနဲ့ကီလိုမီတာအနည်းငယ်အဝေးမှာနေတာပါသူ့အိမ်အထီတော့ချော်ရည်ပူတွေမရောက်ခဲ့ပေမဲ့လည်းသူ့အိမ်ကိုသွားတဲ့လမ်းကပိတ်နေပါတယ်လမ်းအစ်စ်ပြန်ဖောက်မပြီးမချင်းသူလည်းအိမ်ကိုမပြန်နိုင်ပါဘူ
း We live on a volcano in an island
ကျွန်တော်တို့ကမီးတောင်ရှင်ရှိတဲ့ကျွန်းပေါ်မှာနေနေတာပါဒါကကျွန်တော်တို့ရဲ့ဘဝအစိတ်ပိုင်းပါပဲဒါမျိုးဖြစ်တတ်တယ်ဆိုတာသိပြီးသားပါဒါမဲ့လည်းမီးတောင်မပေါက်မချင်းကျွန်တော်တို့ကမသိကြအောင်ဆောင်နေတာဗျဒါမျိုးကမတည်မြဲဘူးလေခိုင်မြဲတယ်လို့ထင်ရပေမဲ့လည်းအဲ့လိုမဟုတ်ပါဘူ
းအခုလိုအပျက်စီးတွေရှိပေမဲ့လည်းဒေသခံတွေက Big Island လို့သူတို့ခေါ်ကြတဲ့ကျွန်းကနေဆွန့်ခွာသွားဖို့မရှိပါဘူးတချို့ဟာဝိုင်သားတွေအတွက်ကတော့မီးတောင်ပေါက်ကွဲမှုဟာနတ်ဖျားတွေလောက်တာဖြစ်ပါတယ်ရိုးရာကိုးကွယ်ယုံကြည်မှုအရာနတ်ဖျားမပင်လေးဟာဟာဝိုင်ကျွန်းတွေကိုဖန်တီးခဲ့တာပါအဆုံးမှာတော့ပေါက်ကွဲမှုတိုင်းကချော်ရီတွေဟာကျွန်းရဲ့နယ်မြေကိုချဲ့ထွင်နေတာဖြစ်ပါတယ်ခင်ဗျာ
ကိုငင်းညမရှင်အခုဆက်ပြီးနားဆင်ရမယ့်ဒီတစ်ပတ်အတွက်မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍမှာခွေးယူပြန်ယောဂါဟာရာနှုန်းမြင့်ကြိုတင်ကာကွယ်နိုင်တဲ့ယောဂါတစ်ခုဖြစ်တာကြောင့်ခွေးကြိုက်ခံရပြီဆိုရင်ပေါ့ပေါ့ဆဆသဘောမထားပဲကုသမှုတွေကိုစနစ်တကျခံယူပြီးတော့ကြိုတင်ကာကွယ်မှုလုပ်တဲ့အကြောင်းကိုဒေါက်တာတန်းစောကတင်ဆက်ပေးထားပါရဲ့ရှင်
မှာရှိနေတဲ့ပန်းရှင်မဲခွေးအရေးအတွက်ရုံနေတော့မယ်ဆိုရင်ခွေးကခံရဖို့ရာဂိုင်နှုံးလည်းနေပါတော့မှာဖြစ်ပါတယ်။လမ်းမမှာရှိတဲ့ပန်းရှင်မဲခွေးအရေးအတွက်ရုံနေတော့အောင်ကြိုးစားနေတဲ့အချိန်ကာလမှာတော့ခွေးကိုက်မခံရအောင်ကိုပဲကယူဆိုင်ပြီးတော့နေကြရမှာပါ။အကြောင်းတိုက်ဆိုင်လို့ခွေးကိုက်ခံရပြီဆိုရင်ခွေးပြန်ရောဂါပိုးဝင်ရောက်နိုင်ခြင်းမရှိအောင်ဘလူးပြုတ်မှုဆောင်ရွက်သင့်ပါတယ်လို့မေးကြည့်တဲ့အခါအထွေထွေရောဂါအထူးဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်။
ခွေးပြန်ရောဂါနဲ့ပတ်သက်ပြီးတော့ခွေးကိုက်ခံရရင်ဆောင်ရွက်သင့်တဲ့အချက်လက်တွေဆိုပြီးတော့ဇာတ် guideline တွေထွက်ပါတယ်။အဲ့တော့အဓိကအဖြစ်တော့ဒီခွေးကိုက်ခံရပြီဆိုရင်ခွေးကိုက်ခံရတဲ့သူတယောက်ဒီခွေးကိုက်ခံရတဲ့ဒဏ်ရာကိုစေကျော်တန့်စင်ရမယ်။နောက်တော့ရေနဲ့လောင်းချပြီးတော့တန့်စင်စေကျော်ပေးရမယ်။ပြီးလို့ရှိရင်ဇာတ်နီးဆက်ရာနော်ဆေးကန်းကိုသွားပြီးတော့မေးခိုင်ကွယ်ဆေးထိုးသင့်တယ်။နောက်တစ်ခါဒီပိုးသတ်ဆေးနော်ဒီခွေးရဲ့ပါးစပ်မှာပါတဲ့ bacteria ပိုးတွေတခြား bacteria ပေါ့နော်ခွေးဥပြန်ရောဂါကြောင့်မဟုတ်တဲ့တန်တဲ့ပိုးတွေလည်းဝင်နိုင်တဲ့အတွက်ကြောင့်နော်ကာကွယ်ပိုးသတ်ဆေးပြိပစီဝါပိုးသတ်ဆေးတွေတောက်သုံးဖို့လိုနိုင်တယ်ပြီးတဲ့အခါကျတော့ဆရာတို့ဒီကြိုက်ခံရတဲ့ဒဏ်ရာကြီးတယ်သွေးထွက်တယ်ဆိုရင်ဆရာတို့ကသွေးတိတ်အောင်ဒီချုပ်ချိုးနဲ့နော်ချုပ်တင့်တယ်ပေါ့အဲ့တော့တစ်ဖက်မှာကတော့ဆရာတို့ဘာကိုဒီညွန်ကြားထားမှုရှိလဲဆိုခွေးကြိုက်ခံရတဲ့အနာကိုတဲ့မချုပ်ပေးပါနဲ့လို့ပြောထားတာရှိနော်အဲ့ဒါဘာလို့လဲဆိုရင်ဒီပါးစပ်ထဲမှာပါတဲ့ပိုးတွေကနော်ဒီအနာထဲကိုရောက်ပြီးသားဖြစ်တဲ့အတွက်ကြောင့်မလို့ဆရာတို့ကချုပ်ပြီးတော့သွေးမထွက်အောင်လုပ်ပေမဲ့လည်းအထဲမှာဘက်တီးရီးယားပိုးတွေပွားလာရင်ဒီအနာကြီးကဒီပြန်ပြီးတော့ထုတ်ကျိုးရလဲပြန်ပြီးပွင့်ထွက်သွားမှာပေါ့နော်ဒါကြောင့်မလို့ဆရာတို့ကသွေးထွက်တဲ့အခါမှာချုပ်ပြီးတော့သွေးတိတ်အောင်လုပ်တဲ့အနေနဲ့သာလျှင်ချုပ်ကျင့်တင့်နေကြိုက်ခဲခံရတဲ့အနာကြီးတစ်ခုလုံးကိုစိနေအောင်နော်မချုပ်ပေးဘူးတော့ဒါလိုအပ်တယ်နော်ဒါလုပ်ပေးရမယ်အဲ့တော့ဆေးထည့်မယ်တမျိုးကြဆေးလိမ့်မယ်ပတ်တီးစီးတယ်ဒါဒီလုပ်တွေကတော့တမန်နာခဲ့တော့ပဲဆရာတို့က local treatment အနေနဲ့ပေးရပါမယ်နောက်တစ်ခါကျတော့ဒီခွေးဥပြန်ကာကွယ်ဆေးကိုဒီတတ်မှတ်ထားတဲ့အချိန်တိုင်းထိုးသင့်တယ်ပေါ့နော
်ခွေးကိုက်ခံရပြီဆိုရင်ကိုက်တဲ့ခွေးကိုအချိန်10ရက်စောင့်ကြည့်ပြီးမှခွေးဥပြန်ကာကွယ်ဆေးထိုးခဲ့ကြတဲ့အယူအဆလည်းရှိခဲ့ပါတယ်ဒီနေ့ခင်မှာတော့ခွေးကိုစောင့်ကြည့်ပြီးအချိန်ဆွဲတာမျိုးကိုခွင့်ပြုတော့ပဲခွေးကိုက်ခံရပြီဆိုတာနဲ့ခွေးဥပြန်ကာကွယ်ဆေးကိုအမြန်ဆုံးထိုးနိုင်ကာကွယ်ထားရမှာဖြစ်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ
်ဆရာတို့ဒီဆရာဝန်ဖြစ်ခါစားမှာခွေးကိုက်ခံရပြီဆိုလို့ရှိရင် local treatment ကတော့ဒီတိုင်းပဲသွားပါတယ်။ဒါပေမဲ့ခွေးဥပြန်ကာကွယ်ဆေးထိုးဖို့ကိစ္စကြတော့ဆရာတို့ကခွေးကို10ရက်စောင့်ကြည့်ခိုင်းတယ်။10ရက်အတွင်းမသေးဘူးဆိုရင်ဒီခွေးမှာခွေးဥပြန်ပိုးမရှိတဲ့အတွက်ဆေးထိုးရမလိုဘူးဆိုပြီးတော့ဆရာတို့ဒါငယ်ငယ်တုန်းကလေးလာမှတ်သားခဲ့ရတာပေါ့နော်။အဲ့ဒီခါကျတော့အခုနောက်ပိုင်းမှာတော့ဆရာတို့ကဒီ10ရက်စောင့်ကြည့်တာထက်ကိုခွေးကိုက်ခံရတဲ့သွေးဆိုရင်ကာကွယ်ဆေးထိုးပါဆိုပြီးဖြစ်လာတယ်။အဲ့တော့ပြန်စဉ်းစားကြည့်မယ်ဆိုလွန်ခဲ့တဲ့နှစ်ပေါင်း20ကျော်ကဆရာတို့ထုတ်လုပ်လိုက်တဲ့ခွေးဥပြန်ကာကွယ်ဆေးတွေကချက်ပပတ်လည်းမှာ14လုံးထိုးရတယ်။သူ့ရဲ့နော်ဘေးထွက်ဆိုးကျိုးတွေအနေနဲ့ဒီအာယုံကျော်ထိခိုက်တာကြွက်သားထိခိုက်တဲ့နောက်ဆက်ဘေးထွက်ဆိုးကျိုးလေးတွေရှိတဲ့အတွက်ကြောင့်မို့ဆရာတို့ကဒီကာကွယ်ဆေးကိုလည်းဘေးထွက်ဆိုးကျိုးထံအောင်ခံစားရမှာလဲစိုးရိမ်နေတစ်ဖက်ကခွေးပြန်ရောဂါဝင်မှာလဲစိုးရိမ်နေဒီခါကျတော့ဆရာတို့ကဒီခွေးကို10ရက်စောင့်ကြည့်ပြီး10ရက်အတွင်းမသေဘူးဆိုခွေးမှာခွေးဥပြန်ရောဂါပိုးမရှိဘူးလို့ယူဆတဲ့အတွက်မထိုးလို့ရတယ်ဆိုပြီးဆရာတို့လေးလာမှတ်သားခဲ့တယ်နော်အခုနောက်ပိုင်းမှာတော့ကာကွယ်ဆေးအစ်စ်အစ်စ်တွေဆရာတို့ထုတ်လို့လာတဲ့အခါမှာလက်ရှိအသုံးပြုနေတဲ့ကာကွယ်ဆေးဒီဘေးထွက်ဆိုးကျိုးအရင်အထက်ဆိုင်အများကြီးပဲနေပြီးတော့လူကိုထိခိုက်မှုအလွန်တရာနေပါသွားတယ်။ခွေးဥပြန်ပိုးကိုလည်းရာဂိုင်နှုန်းပြည့်နှီးပါကာကွယ်လိုက်နိုင်တဲ့အတွက်ကြောင့်မလို့တစ်ဖက်ကဆရာတို့ကဒီခွေးကိုက်ခံသွေးထွက်အောင်ကိုက်ခံရပြီဆိုရင်ကာကွယ်ဆေးထိုးပါဆိုပြီးတော့ recommendation နော်အကြံပြုချက်တွေပေါ်ပေါက်လာတယ်
အိမ်မှာကာဝယ်ဆေးတွေစနစ်တကျထိုးပြီးမွေးမြူထားတဲ့သူတွေကလည်းကာဝယ်ဆေးထိုးထားတဲ့ခွေးကြိုက်တာကိုခံရတဲ့အခါအကြိုက်ခံရတဲ့သူကိုရောခွေးပြန်ကာဝယ်ဆေးထိုးပေးဖို့လိုနိုင်သလားဆိုတာကိုသိကျင်ကြပါတယ်ခွေးကြိုက်ခံရပြီဆိုရင်ပေါ့ပေါ့ဆတ်ဆတ်သဘောမထားပဲထိရောက်တဲ့ကာဝယ်မှုတွေကိုပြုလုပ်တင်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ
်ခွေးပိုင်ရှင်တွေရောဆရာတို့ပြောချင်တာကကာဝယ်ဆေးထိုးထားတော်လဲပဲနော်ကို့မှာနာရေပြားမှာပုံးပဲ့တာရှိတယ်ခွေးကလာရက်မိအောင်မရက်မိအောင်နေတယ်နော်ရက်မိလို့ခတ်မသိလို့သူ့ရဲ့ခန္ဓာကိုယ်ထဲမှာပိုးရှိတယ်သူဒီကာဝယ်ဆေးလဲထိုးထားတဲ့အတွက်ကြောင့်မလို့သူ့မှာလက္ခဏာမရှိဘူးဆိုပေမဲ့သူ့ရဲ့ဒရေးမှာများကဲ၍နော်ခွေးပြန်ပိုးပါလာခဲ့ရင်ကိုလည်းကူးဆက်လာနိုင်တဲ့အတွက်ကြောင့်ဒါမျိုးဆိုရင်ကိုရဲ့ပုံးပဲ့တဲ့နေရာရှိရင်ခွေးရက်မခံအောင်ဂူးဆိုင်တင်တယ်မတော်တဆရက်တယ်ဆိုရင်လည်းကာဝယ်ဆေးထိုးထားတင်တယ
်ခွေးပြန်ယောဂါဟာရာနှုန်းပြည့်ကြိုတင်ကာဝယ်နိုင်တဲ့ယောဂါတစ်ခုဖြစ်ပါတယ်ခွေးကိုက်ခံရပြီဆိုရင်ပေါ့ပေါ့ဆတ်ဆတ်သဘောမထားပဲကုသမှုတွေကိုစနစ်တကျခံယူရင်းကြိုတင်ကာကွယ်ထားတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ
်ဒေါက်တာတန်းစောစီစဉ်တင်ဆက်ပေးထားတာပါရှင်အခုဆက်ပြီးတော့ဥကျော်စံတာရဲ့မြန်မာရေးသုံးသက်ချက်ကိုနှာစင်ရပါမယ်ဒီကနေ့တိုင်းရင်းသားအင်အားစုတချို့ဟာစစ်မှန်တဲ့ Federal ပြည်ထောင်စုထက်ပုံမိုရော်ရဲပြီးဗဟိုထိန်ချုပ်မှုအောက်ကပုံမိုကင်းလွတ်တဲ့ရည်တည်မှုရရှိရေးအတွက်စတင်ပြောကြားလာတာကိုတွေ့ရပါတယ်။ဒီလိုတိုင်းသားအခွင့်ရေးတောင်းဆိုမှုအရှိန်အဟုန်ဘာကြောင့်ပုံမိုမြင့်မားလာရပါသလဲ။ပြည်လည်မှုရရှိအောင်ဘယ်လို ကင်တွယ်ဖြည့်ရှင်းသင့်ပါတယ် UPDJC ကပြည်အောင်စုညီညာရေးဆွေးနွေးမှုပူးတွဲကော်မတီဒီဥက္ကဋ္ဌဦးသူဝင်းနဲ့ဦးကျော်ဇန်တာတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ရပါမယ်ရှင်
မအောင်ကျွန်တော်မိကျင်နာကတော့ရခိုင်အေအေကကွန်ဖက်ဒရေးရှင်းလူကြီးနဲ့ဆွေးသဘောမျိုးပြောလာပါတယ်တခါကချင်းဖွဲ့စည်းတချို့ကလည်းပဲသူတို့စီးကြနိုင်ငံဆွေးသဘောမျိုးပြောလာကြပါတယ်ဆိုတော့ဒီအသံတွေကြားလာရတာဟာပြည်ထောင်စုအရေးအတွက်နည်းနည်းရင်းလေးစရာများကောင်းသလားဆရာ
ဟာအများကြီးရင်းလေးစရာကောင်းတာပေါ့ဗျာအဲ့ဒီနော်အဲ့တော့ဒီလိုသဘောထားကြတော့ဒါပြောနေပြောခြေရင်းကွဲကြမယ်သဘောထားနေတယ်နော်ဒါပြီးတော့ဟိုကိုယ်ဆောင်တဲ့အတိုင်းတော့ဟုတ်တယ်ဗျာလူလူလက်လက်တော့ပူတိုင်းနေကိုလူကြီးလာတော့ပါတော့ဒါပေမဲ့အခြေအနေကဒီလိုမှမဟုတ်ဘူးမဟုတ်ဘူးနော်ဒါအဲဒီလိုကာလမှာဆိုရှင်အဲကိုပြောင်းပြီးဒီကုလေမှာမှာဒါကိုလူလူလက်လက်ဒီကိုကဦးတော်ကောင်းတာပေါ့နော်ဒီပြီးကြလူလက်ပြည့်စုံနေတယ်ပေါ့ဒါဟိုဒီလိုကဖြစ်တော့ဟာပြည်နေနဲ့ပြည်နေနေကြတာလေဟိုဒီပေါင်းရတာဒီဆိုတော့အခြေအနေကမသိတဲ့ဘူးကြနော်အဲ့တော့ဒီလိုကမှဒီလိုတော့ရှိတယ်ကွာတော့ဒီအမိုင်းအင်ဂျင်နီယာရာဟုတ်တယ်ကွာ
ဟုတ်ကဲ့ဆရာဒါပေမဲ့အရင်တုန်းကလွတ်လပ်ရေးရပြီးကြတဲ့အလည်းပဲမြန်မာနိုင်ငံမှာတိုင်းရင်းသားတွေရဲ့အခွင့်အရေးတောင်းဆိုမှုတွေတိုင်းရင်းသားပုံငမှုတွေရှိကြတာပဲအဲ့ဒီတုန်းကတော့ဒီလောက်ထိပြင်းပြင်းထန်ထန်ကြားခဲ့ရပဲနဲ့အခုနောက်ပိုင်းမှာပို့ပြီးတော့ဒီတောင်းဆိုသံတွေကပို့ပြင်းထန်လာတယ်ပူပြီးတော့စီရသဘောပူပြီးရော့ရဲရော့ရဲတဲ့ပြည်တော်စုသဘောမျိုးသူတို့တောင်းဆိုလာရတာဘာကြောင့်လို့ဆရာဆန်းစစ်မိပါလဲဆရာဖိနှိပ်လွန်းလို့များပူကန်လာတဲ့သဘောလားဒါမှမဟုတ်ရင်ဒီမိုကရေစီအစွဲလက်ထက်မှာနဲ့ရော့ရဲလို့များပူပြီးကျုံထွက်ဖို့ကြိုးစားလာတဲ့သဘောလားဆရာဘယ်လိုတွေးမိမှာလဲ
ဒီလိုလေကျွန်တော်တို့အတိုင်းကြီးကလွတ်လပ်ရေးရတဲ့ရချပြီးတော့ပြည်သူ့စိတ်ကရှိနေတာဒီနော်ဒါကဒီဒီလိုဒီလိုဆိုတဲ့အခြေအနေမျိုးဟုတ်ပြီကြနော်ဒါအခြေအနေမဟုတ်တဲ့ကြာအနာဟုရအောင်ဒီလိုဆိုရတဲ့လောက်ရှိတယ်နော်အခုချိန်ကလည်းပဲဘာဖြစ်လို့လဲဆိုတော့ဒီဒီကြိုက်ပွဲတွေဒါကပြီးတဲ့ခါကျရင်ပုံမှန်တော့တချို့ပါဘူးတော့ပုံပြီးတော့ကောင်းဒါကြောင့်မလို့ဒီဖိနှိပ်ရင်းလို့ဒါဒီလိုအရင်ချိန်ပြောင်းသွားလို့ဆိုတော့အဲ့လိုတော့မဟုတ်ဘူးသူတွေကတော့ဘယ်လိုနေရတာဒါပေမဲ့ဒီပုံနဲ့ဒီအရင်ကြည့်ရင်ရမရသေးတာကြီးအဲ့တော့မကြည့်ရလေဖြည့်ချင်းနေရည်ငင်းငင်းနေရည်ဒါလည်းပေါ့ဗျာအဲ့လာကြီးကအဲချူကြီးချူကြီးအဲဒါလူကလူရေဒီနာလူတူတူတူပြီးတော့အဲကြောင်းလာတာပေါ့ကြောင်းလာပြီဆိုတာလည်းလေအဲဒါတစ်ခါလေးဒီလေအရေးကြီးကြီးကတိုးလာတဲ့အခါကျတော့ဒါဖြည့်ချင်းကချက်သွားတဲ့တကောကြီးကိုချပါလေတော့ဒါပြိမိနေတစ်ခါနဲ့တစ်ခါတိတ်ကြီးကပြန်လာလေအဲ့ဒါမဟုတ်ဘူးပြန်လာပဲနော
်ဟုတ်ကဲ့ဆိုတော့တဖက်နဲ့တဖက်မယုံကြည်မှုတွေပုံပြီးများလာရတဲ့အကြောင်းကိုလည်းကျွန်တော်မေ့ချင်ပါတယ်။ဆရာဒီတိုင်းရင်းသားတွေနဲ့ဆရာညီညာရေးအတွက်တွေ့နေရတဲ့ပုံကူဖြစ်ပါတယ်။ဆရာသူတို့တွေနဲ့တွေ့ဆုံဆွေးနွေးရတဲ့အခါမှာသူတို့ဆရာမယုံကြည်တဲ့စကားတွေပုံပြီးကြားခဲ့ရသလားဆရာ
။အေးဒီလိုမယုံကြည်ဆရာအစားရရှိနေတာလေနော်။ဆရာရရှိနေတဲ့အခါကျတော့ဒီလိုဆွေးနွေးဆွေးနွေးနေတဲ့ဒီထဲမှာဆွေးနွေးရတဲ့အချက်တွေနဲ့ဖြည့်ဆည်းနိုင်တဲ့အချက်တွေရှိတာပေါ့ဥပမာပြောအလားနာဟိုလာပြူဒီအဲကျွန်တော်ဒီကိုရရှိရမယ်လို့ခွဲတဲ့အဲခွဲတဲ့မလို့အခုဒီဆိုးကြတယ်နော်ပတ်တယ်လို့ညာအရင်ကလေးလေးကဆက်ပြီးကျွန်တော်အမြင်ရတဲ့သူအဲကြီးနေတဲ့ကျင်းနာလို့မဟုတ်ဘူးကြာတယ်အဲ့ဒီလိုဒီလိုကြီးနေတဲ့ပတ်တယ်ကြီးနဲ့ပြောရင်းပြောရင်းနဲ့အာကြာအဲ့လိုဒီကြီးကလေးကိုပို့ပို့ရတယ်လို့ထင်ပါတယ
်အခုနောက်တစ်ခုကျွန်တော်စဉ်းစားမိတာကဝါပေါ်ရှာ UWSA ဝါကြတော့သူတို့ဝါဒေတာဟာ
ဟုတ်ကဲ့
တကယ်ကွန်ဖက်ဒရေးရှင်းပုံစံမျိုးနဲ့နေနေတာပဲဆရာသူတို့စစ်တပ်လည်းပဲသူတို့မှရှိတယ်သူတို့ကိုယ်ပိုင်စီမံခွင့်တော်တော်များများရပြီးတော့နေတဲ့အဖွဲ့ဖြစ်ပါတယ်ဆိုတော့အဲ့ဒီအဖွဲ့ရဲ့နမူနာကိုမျိုးကျန်တဲ့တိုင်းသားတွေအားကြလာကြသလားလဲကျွန်တော်စဉ်းစားမိပါတယ်အဲ့ဒါတော
့တကယ်ရှိနေတာလीကျွန်တော်တို့နေရတဲ့ဒီလိုကကျွန်တော်တို့ဒီလိုလေးကြီးတွေကဥမာရှမ်းဆိုတော့နော်ရှမ်းကဒီကွန်ဖက်ဒရေးရှင်းကိုတောင်းတာလीကွန်ဖက်ဒရေးရှင်းကလည်းဒီလိုလက်ခုပ်လို့ပါပဲအတိတ်ကြီးရတယ်ပေါ့နော်ဒါကတော့အဘာရဲ့ပြေကိုကိုကိုကိုလူလာနေဒီနေ့ဆန္ဒရှိရတဲ့ဒီလိုပါပဲအဲ့ဒီဆန္ဒကြီးကဒီဒီပြတ်ပြေးပြီးပါတော့ဗျာအဲ့ဒါကြောင့်မလို့ဒီလိုတောင်းဆိုမှုတွေကရှိနေတယ်ဒီကနေ့ဆန္ဒပဲနော
်ဟုတ်ကဲ့တချို့သမိုင်းကိုပြန်ကြည့်ရင်ဗမာဘီရင်တွေကတိုင်းရင်းသားတွေကိုစိမ့်ပိုက်အုပ်ချုပ်ခဲ့တယ်အဲ့ဒါကိုတချို့သမိုင်းဆရာတွေသုံးသက်တော့ဘာတွေ့ရလဲဆိုတော့အဲ့ဒီဘီရင်တွေလက်ထက်ကလည်းပဲတိုင်းရင်းသားဒေသကိုအခုခေတ်လောက်အနိကဆောင်ကြည့် ဖိနှိပ်မှုမရှိဘူးလို့သုံးသပ်ကြပါတယ်။ဘာကြောင့်လဲဆိုတော့ဘယင်းစစ်ထွက်မယ်ဆိုရင်တိုင်းဒေသဒေသကစစ်သားစုဆောင်ပြရတာတစ်ခု။နောက်တစ်ခုကနှစ်စဉ်အခွန်တော်ဆက်သားရတာတစ်ခု။ဒီနှစ်ခုကလွဲရင်အဲ့ဒီဘယင်းတွေလက်အောက်မှာကရဲကဘယင်းတွေဗမာဘယင်းတွေစိမ့်ပိုက်ခဲ့ခြင်းကြတဲ့တိုင်းဒေသတွေဟာကိုယ်ဒေသနဲ့ကိုယ်စီးစီးချာချာနေခွင့်ရခဲ့တဲ့ဆိုသမိုင်းရှာတွေသူကအဲ့လိုပဲကောက်ချက်ချရပါတယ်ဆိုတော့အခုလွတ်လပ်ရပြီးနောက်တိုင်းသားတွေကိုစီမံခန့်ခွဲလာတဲ့စနစ်ကပိုပြီးကျဉ်းကျပ်လို့များလားအဲ့ဒါကိုလည်းတစ်ချက်စဉ်းစားမိပါတယ်ဆရာ
ဒီကျေကတော့ရှင်လို့ဒီတမန်နိုင်ငံကတင်ပြရတဲ့တင်ပြရလူမျိုးတစ်ခုနဲ့တူတူဒီလိုပဲကြိုက်ကြတာပဲဒီနော်အဲ့ဒီတော့ကျွန်တော်ငားလေတော့ဆိုတော့အဲ့ဒီဖြစ်တော့လည်းရှင်ကြီးကြီးကသူတို့လူမျိုးတွေကိုတိုက်တိုက်တခြားတဲ့လူမျိုးတွေကိုတိုက်တိုက်တော့အဲ့ဒီတော့အဲ့ဒီတော့ဆရာဒီကလူပြန်ပြီးပြုလို့မျိုးစုတွေပြအစ်ကောင်ကပဲဒီဒီတော့လည်းအဲ့ဒါဘာကောမေးဒီလိုဒီလက်ဆောင်ဆောင်ရချက်တွေတတိကျနာချက်တွေအဲ့ဒီလိုအချင်းချင်းနဲ့ဆက်ဆံပြီးရှိတာပေါ့နော်အဲ့ဒါကိုလေ့လာတယ်လို့ဆိုပြီးတော့အဲ့ဒါကိုပြန်ပြီးတော့အင်းဒီလိုနဲ့အောက်ဆောင်ပြန်ပြီးတော့တိတ်နေတဲ့ဟာကတော့ဒါတော့ဘုရားကအခြေကြီးပြီနော
်ဆရာတကယ်တော့စစ်မှန်တဲ့ဒီမိုကရေစီနိုင်ငံထူထောင်ရမယ်ဆိုရင်တော့ဒီ identity politics ကိုသူလူမျိုးငါလူမျိုးသူဘာသာစကားယဉ်ကျေးမှုဘာသာရေးစတာတွေကိုခွဲခြားပြီးတော့လက်ညှိုးထိုးနေလို့တော့မဖြစ်ဘူးထင်ပါတယ်အဲ့ဒါတွေမရှိလေကောင်းနေပါဆရာဒါပေမဲ့လည်းမြန်မာနိုင်ငံရဲ့လက်ရှိအခြေအနေမှာအဲ့ဒါတွေကိုလူတွေကမမေ့ဖြောက်နိုင်ကြပါနဲ့ဒါပိုပြီးများလာတာတွေ့ရပါတယ်ဆရာအဲ့တော့အဲ့ဒါကိုဘယ်လိုကင်တွယ်ဖြစ်ရှင်းနိုင်မယ်ထင်ပါလဲခင်ဗျာ
အဲ့ဒါတော့ဒီခါမျိုးဆက်ချင်ရောအဲ့ဒါသိချင်မှုများပြီးတော့လောက်အောင်မတင်နေဘူး။ဒါပေမဲ့ဝင်ပြီးတော့လည်းပူတဲ့ဒီကနေလောက်အောင်မတင်ဘူး။ဒါပြီးလို့ဆိုအတူတူဝင်နေရင်အဲ့ဒီစိတ်တမ်းများတွေရှိနေတာနဲ့ဆိုရင်ပို့ပြီးတော့လူတွေကဘာလို့စဉ်းစားလဲဆိုတော့ဟုတ်ရှိရာဇဝတ်ကောင်များစွာတို့ကတော့ဒီလူတိုင်းကြီးရဲ့အခြေအနေကိုကိုယ်တိုင်းကြီးကိုယ်နိုင်ငံကြီးစီတောင်းကိုယ့်ကိုယ်တို့ချက်တင်ပြီးတော့နိုင်ငံကြီးဆောက်ရအဲ့ဒီချက်လို့လည်းကျွန်တော်တို့ဒီမှာနိုင်ငံကြီးအခုကျွန်တော်ညီမနဲ့အဲဧရိယာတော့ပြည်လာတာပေါ့ဗျာအဲ့ဒီချက်ကအခုထွန်ရလဲလို့တာပေါ့ဒါပေမဲ့အခုအခြေအနေကတော့တခြားကြီးနော်အခုအခြေအနေကတော့တိုက်ပွဲတွေဖြစ်နေတာတော့တိတ်ပြီးတော့မပေါင်းဘူးနော်အဲ့ဒီတိုက်ပွဲတွေဖြစ်နေတဲ့ကြောင်လို့လည်းဆရာတန်ပြရတူရှိတာလို့ပြောလို့နေတော့ဒီနေ့ဟိုဒေါကွန်မစ်တူတွေကြီးတူချင်တွေများများလို့ပြောရမယ်လို့ပြောရဗျာဒီဒီစိုးရဲခါပါလို့နံပါတ်1ကတော့အကောင်းမြင်ရမယ်ပြန်နံပါတ်2ကတော့ပညာတရားပြောတာကိုကိုယ်ကရှင်းလင်းစရာနားဆောင်နေပြန်အဲဒီတော့ကိုယ်ပြောနေတာကိုလည်းရှင်းရှင်းလင်းလင်းပြောပြောရမယ်ပြန်အဲနောက်ပြီးတော့အချောပြန်လောရမယ်ပြန်ပြီးခါရမယ်ပြန်အဲဒီဒီနဲ့ဆက်ပြီးတော့လုပ်လို့ရှိရင်လည်းရှိရင်ငါဒါကျွန်တော်ရှင်းရင်းရင်းချစ်ချင်ရင်းဟုတ်လားပြောနေပြောနားလည်းမရှိရပြန်ပြီးတော့ဖြစ်နေလို့ယူဆတာပဲပြန်နော်အဲ့ဒါမြန်မြန်လေးပြောလို့ဒီမှာတူရတူတူချင်တာရရနော
်ဟုတ်ကဲ့ဟိုအဲ့ဟိုတုန်းကဘယင်းခက်ကဟိုရှေ့လွန်ခဲ့တဲ့နှစ်ပေါင်းများစွာကစီကြနေခဲ့တဲ့ကိစ္စကိုတကယ်တော့အခုမှသာလျှင်အဲ့ဒီဟာကိုပြန်ပြီးတော့ဖော်ထုတ်လာကြတဲ့သဘောတွေ့ရပါတယ်အဲ့ဒါကြောင့်အခုအချိန်ဒီမှာဘာကြောင့်သူတို့ပူပြီးခံပြင်းလာကြသလဲအဲ့ဒါကိုကျွန်တော်အမြဲတမ်းစဉ်းစားမိပါတယ်ဆရာ
အေးအဲ့ဒါကလည်းဒီလိုကြီးကကျွန်တော်နားလည်လိုက်ကြလည်းအဲဒီရှေ့ဘာကွန်ရဲ့အချင်းချင်းကြီးခုံလို့ရတဲ့ကြေတနာတွေကမစင်းဘူးတွေကကြတော့အော်ဒါဒီရှေ့ကြီးရဲ့ဟိုဒီဒီဘာကွန်မဖြစ်ချင်တာတစ်ခုလေးတစ်ခုတိုးလာတာပေါ့ဗျာအဲ့ဒါကြောင့်ဒီလိုဖြစ်လာတာလို့ယူဆပါတော့ဗျာနော
်ဟုတ်ကဲ့နောက်ဆရာတို့ကညီညာကြီးအတွက်ညီနိုင်နေရတဲ့ပုဂ္ဂိုလ်တွေဆိုတော့အခုဖြစ်နေတဲ့တိုက်ပွဲတွေကရောညီညာကြီးဆက်လက်ပြီးတော့ဆွေးနွေးညီနိုင်ဖို့အတွက်အခြေအနေဖန်တီးပြနိုင်ပါရဲ့လားအပြစ်ခတ်ရဆဲရေးကိုရောပထမဦးဆုံးရှင်းသန်းအောင်ခိုင်မြဲအောင်မလုပ်သင့်ဘူးလားဆရာ
ဘူးကတော့ဒီလိုလေကျွန်တော်တို့ဒီရေးခိုင်းညီလာခံရမခေါ်နိုင်ဘူးเนาะမြန်မာပြည်ကဟိုကိုလုပ်ကြတာတွေကတိုက်ဆုတ်ဆုတ်သွားတာတွေရှိတယ်အဲ့ဒီရေးခိုင်းရေးအတွက်ကိုဟိုချိုးနေတိုင်နေတဲ့ကျွန်တော်တို့ဥမာ YouTube ကြီးစီစဉ်လို့အခုတောင်မှမခေါ်နိုင်ဘူးဖြစ်နေတယ်အဲ့ဒါတွေကဒါပြည်လို့လဲလို့ဆိုရတဲ့ကြတော့ကုန်းလည်းခင်ဗျားပြောတဲ့ဟာဒီဟိုတန်ပြရဖြစ်နေတဲ့မျိုးမျိုးမျိုးရသေးတဲ့အခါကျတော့ဒီဝင်ဆွေးနေတာတဲ့ကိုဟိုအလို့တော်ဆွေးနေမှုတွေများများလုပ်နေတယ်လို့ကျွန်တော်တို့အဲ့လိုတွေ့လာခဲ့ပြီနော်အဲ့လိုတော်များများလုပ်တဲ့အခါကျတော့ပြန်ပြီးတော့နားလည်ကြည့်အောင်ကြိုးစားနေကြရတယ်ပေါ့အဲ့လိုနားလည်ကြည့်ရတဲ့အခါကျတော့မှကျွန်တော်တို့ဒီဆွေးနေကြပြန်ပြီးတော့ဟိုတန်ပြရဖြစ်ချင်တဲ့ပြန်လုပ်ဖို့အဲ့လိုပူကြိုးစားနေတဲ့ပုံစံလေးကျွန်တော်ယူဆတယ်အခုလိုဆိုကျွန်တော်ဒီရကနေမခေါ်နိုင်ဘူးကျွန်တော်ဟိုရင်းနှီးရဖို့ပေါ့နော်ဒီလိုကြည့်ရှုလည်းမခေါ်နိုင်ဘူးအဲ့ဒါတွေကအခုကျွန်တော်ဆိုရင်ဟိုလူကြီးတွေများများပြည်ဘူးနိုင်ငံရေးပါတီရှုဖို့ဒီတိုင်းနဲ့ဒီနယ်ကျွန်တော်ရှောက်သွား ဒီလူကြီးနဲ့ပြည်သူတွေတော်တော်များများကျွန်တော်တို့ကလည်းဒီလေအပြောင်းမော်ပြဒီအခုလိုဖြစ်နေတဲ့ပြဿနာကြီးကိုကျွန်တော်ဝိုင်းပြီးတော့ပြင်ဆင်ကြဖို့ဟလာအဲ့ဒါအဲ့ဒီလိုဝိုင်းပြီးတော့အားပေးနေတာပေါ့ဗျာအဲ့ဒီလူတွေကြီးတော့ဒါဒီလိုဆိုလေကောင်းလာမယ်လို့ကျွန်တော်တို့ပြတ်ထားရပြီနော
်သရရှင်ခင်ဗျာသမိုင်းကိုမထိမချမ်းလေလားလက်ရှိအခြေအနေကိုအမှန်တိုင်းသုံးသပ်အနာကဘုံအကျိုးစီးပွားအတွက်ဆင့်ရှုပြီးတော့ဆွေးနွေးညှိနှိုင်းအဖြေရှာနိုင်ရေးတို့ဟာအခုပြည်ထောင်စုညီညွတ်ရေးဒါမှမဟုတ်ညီညာရေးဖြစ်စဉ်အတွက်အရေးကြီးဆုံးလိုအပ်ချက်တွေဖြစ်တယ်လို့ဆိုရင်မှားမယ်မဟုတ်ဘူးလို့ယူဆမိကြပါခင်ဗျာကျေးဇူးတင်ပါတယ
်ပြည်ထောင်စုညီညာရေးဆွေးနွေးမှုပူရဲကော်မတီဒုဥက္ကဋ္ဌဦးသူဝေနဲ့ဦးကျော်စံသားတို့ဆွေးနွေးတင်ပြပေးခဲ့တာပါရှင်
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ် DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 7 ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်
ဒီဝေမြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုကိုရန်နိုင်စီစဉ်တင်ဆက်နေကြ။တပတ်တွင်းအားကစားသတင်းလွှာတွေကိုအလှည့်ပေးကြအောင်ပါရှင်။
တပတ်တင်အားကစားသတင်းတွေကိုဆက်ပြီးတော့မှာဖြစ်ပါတယ်။2022ကမ္ဘာဖလားဘောလုံးပွဲမှာတော့အသင်းတွေထပ်တိုးဖို့နိုင်ငံတော်များကထောက်ခံကြတယ်ဆိုပြီးတော့ FIFA ဥက္ကဋ္ဌ Infantino ကပြောလိုက်ပါတယ်။ Las Vegas မှာစနေနေ့ကထိုးသက်ခဲ့တဲ့ WBA ကမ္ဘာ Welterweight Champion လူပဲမှာ Philippines က Manny Pacquiao ကအနိုင်ရပြီးတော့ Champion ဖြစ်သွားပါတယ်။ Australian Open Tennis ပြိုင်ပွဲမှာတော့ Champion Federer နဲ့ Wozniacki တို့ပါဝင်နာမည်ကြီးတချို့ Quarter Final မထိုင်ခင်မှာရှုံးနိမ့်ပြီးတော့ပြိုင်ပွဲကနေထွက်လာရပါတယ်။ဒီလိုတပတ်အတွင်းအားသားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ
။ယူရီးမှာကျင်းပနေတဲ့အရှာဖလာဘောလုံးပွဲမှာတော့ဗီယက်နမ်အသင်းဟာ quarter final ကိုတက်သွားပါတယ်။ဒုတိယဆင့်ရှုံးထွက်ပွဲစဉ်မှာဗီယက်နမ်ကဂျော်ဒန်ကို penalty မှာအနိုင်ရပြီးတော့ quarter final ကိုတက်သွားခဲ့တာဖြစ်ပါတယ်။ပုံမှန်ပွဲချိန်အတွင်းမှာတကူးစီတည်ဖြစ်နေတာကြောင့် penalty ကဏ္ဍမှာဗီယက်နမ်ကဂျော်ဒန်ကို၄ဂိုး၂ဂိုးနဲ့နိုင်သွားတာပါ။ဒါပြင်တရုတ်ကလည်းထိုင်းကို၂ဂိုး၃ဂိုးနဲ့နိုင်ခဲ့သလိုအီရန်ကလည်းအိုမန်ကို၂ဂိုးဂိုးမရှိနဲ့နိုင်သွားပါတယ်။ဂျပန်နဲ့ဆော်ဒီအာရေဗျပွဲမှာတော့ဂျပန်ကတကူးကူးမရှိနဲ့နိုင်ပြီးတော့ quarter final ကိုတက်သွားတာဖြစ်ပါတယ်ဒီကနေ့မှာတော့ quarter final ပွဲစဉ်ဖြစ်တဲ့ဂျပန်နဲ့ဗီယက်နမ်တရုတ်နဲ့အီရန်တို့ကစားကြမှာဖြစ်ပါတယ်ဗျာ2022ကမ္ဘာဖလားဘောလုံးပွဲကတော့အသင်းတွေထိုးလာနိုင်တဲ့အနေအထားရှိနေပါတယ်ကာတာမှာကျင်းပမဲ့2022ကမ္ဘာဖလားဘောလုံးပွဲကို48သင်းအထိကိုတိုးချဲ့သွားဖို့ကိစ္စဒီကမ္ဘာပေါ်ကဘောလုံးဖွဲ့ချုပ်တွေအတော်များများကထောက်ခံကြတယ်ဆိုပြီးတော့မော်ရိုကိုနိုင်ငံမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွက်မှာကမ္ဘာဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဂျီယန်နီအင်ဖန်တီနိုကပြောလိုက်ပါတယ်
Puisqu'on pense que c'est la bonne décision d'aller à 48, on analyse si c'est possible de le faire déjà avant.
Quand on parle de Gaza, on se dit au point d'avoir. D'ailleurs, quand on va parler de la situation dans le Gaza, on ne peut pas. Par contre, sur le Gaza, il y a 16 jours de tout là, mais plus là. De quel pays là que non, quand on dit les pays dans les mal, tu peux pas dire que ça doit vous sentir ni pas.
ဒါပေမဲ့လက်လောပင်လယ်ကွေ့ဒေသမှာကာတာနဲ့အိန္ဒိယနိုင်ငံတွေကြားဖြစ်နေတဲ့နိုင်ငံရေးအခြေအနေတွေကြောင့်တော့ဒီကိစ္စကမေးခွန်းထုတ်စရာလည်းဖြစ်နေပါတယ်။အသင်းထပ်တိုးမတိုးဆိုတာကိုတော့ရှေ့လာမှာဆုံးဖြတ်သွားမယ်ဆိုပြီးတော့ Infantino ကပြောပါရခင်ဗျာ။ Mourinho ကတော့သူအထိတ်တန်းနီးပြအဖြစ်နဲ့ဆက်ရှိနေတော့မယ်ဆိုပြီးတော့ပြောလိုက်ပါရ။ Mourinho ကပြီးခဲ့တဲ့လကမန်ယူနီးပြအဖြစ်ကနေဖြုတ်ချခံလိုက်ရတာဖြစ်ပြီးတော့အဲ့နောက် Mourinho ရဲ့နီးပြအကြီးချင်းနဲ့ပတ်သက်ပြီးတော့လည်းမေးခွန်းတွေထုတ်နေကြတာဖြစ်ပါတယ်။ဒါမဲ့လေမော်ရီညိုကတော့သူဟာထိတ်တန့်အစ်စ်မှာပဲဒီပြဆက်လုပ်သွားမှာဖြစ်တယ်ဆိုပြီးတော့ပြောပါတယ
် No I want to coach I'm too young I'm in football for a long
time ငါယူကကျွန်တော်တို့ဆော်လုံးပြီးကျွန်တော်ကလည်းငယ်ပါသေးတယ်ဒါကြောင့်ကျွန်တော်နီးပြဆက်လုပ်ချင်ပါတယ်ကျွန်တော်အနေနဲ့ဘလုံးလောကရဲ့မှာရှိလာခဲ့တာကြာပါပြီတိတ်မကြခင်မှာတော့56နှစ်ပြည့်မှာပါဒါကဘလုံးလောကကနေနားဖို့တိတ်ငယ်လွန်ပါသေးတယ်ကျွန်တော်အနေနဲ့ကိုယ်စစ်နဲ့ညီရဲ့အသင်ကိုကင်သွန်းပါပါကျွန်တော်ကထိတ်တန့်နီးပါတယောက်ဖြစ်လို့ထိတ်တန့်အသင်းကိုကြိုက်ရွယ်သွားပါပ
ါမယူသင်းရဲ့ဒီနေ့ဘောလုံးရာသီရလဟာ28နှစ်အတွက်မှာအဆိုးဆုံးဖြစ်ခဲ့တာကြောင့်မယူသင်းကမော်ရီညိုကိုပြီးခဲ့လကယာရုကနေထုတ်ပယ်လိုက်တာဖြစ်ပါတယ်မော်ရီညိုရဲ့နေရာမှာဆိုးရှားကိုယာယီနီးပါဖြစ်ခံပြီးတဲ့နောက်မှာတော့မယူသင်းဟာ9ပွဲဇက်တိုက်အနိုင်ရထားတာဖြစ်ပါတယ်ခင်ဗျာ အခုတော့လူမျိုးရေးခွဲခြားမှုတွေနဲ့ကျဉ်ကျဉ်လောင်လောင်ဖြစ်လာနေတဲ့အီတလီဘောလုံးပွဲတွေဘက်မှာတော့လူမျိုးရေးခွဲခြားမှုကိုဆန့်ကျင်တဲ့လှုပ်ရှားမှုတစ်ခုကိုလှုံ့ဆော်ခဲ့ကြပါတယ်။အင်တာဗီလန်ပရိသတ်ချုပ်ကနာပိုလီအသင်းရဲ့ဒီနီကောနောက်ခံလူခူလီဘာလီကိုလူမျိုးရေးခွဲခြားတဲ့အနေနဲ့အော်ဟစ်လောင်ပြောင်ခဲ့ပြီးတဲ့နောက်မှာအင်တာဗီလန်ဘက်ကလူမျိုးရေးခွဲခြားမှုကိုဆန့်ကျင်တဲ့ဗီဒီယိုလှုပ်ရှားမှုတစ်ခုကိုဇန်နဝါရီ18ရက်နေ့ကလှုပ်လိုက်တာပါ။အဲဒီထဲမှာအင်တာကစားသမားဟောင်းတွေဖြစ်တဲ့ဗီဂိုဇနက်တီ E2 စတဲ့နံပါတ်ကြီးကစားသမားတွေအများပြားပါဝင်ပြီးတော့လူမျိုးရေးခွဲခြားတိုက်ခိုက်တဲ့အနေနဲ့အော်ဟစ်လောင်ပြောင်တာတွေမလုံးကြဖို့ကလည်းပြည်သက်တကူတိုက်တွန်းထားပါရခင်ဗျာ။ Australia Tennis ပြိုင်ပွဲတွေဘက်မှာတော့နံပါတ်ကြီးတွေတော်များများဒီ Quarter Final အဆင့်မတိုင်ခင်မှာပဲရှုံးနေပြီးတော့ပြိုင်ပွဲကနေထွက်လာရပါတယ်။မနေ့က Champion တွေဖြစ်တဲ့ Roger Federer နဲ့ Caroline Wozniacki တို့ပါဝင် Germany က Angelique Kerber, Russia က Maria Sharapova, Spain က Garbiñe Muguruza နဲ့ American က Sloane Stephens တို့လည်းဒီ quarter final မှာတိုင်ငယ်မှာရှုံးနေပြီးတော့ပြိုင်ပွဲကနေထွက်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ
။ဖိလစ်ပိုင်ကနံပါတ်ကြီးလက်ဝဲသမား Manny Pacquiao ကတော့ WBA Welterweight Champion ဖြစ်သွားပါပြီ။ American နိုင်ငံ Las Vegas မြို့မှာစနေနေ့ကထိုးသက်ခဲ့တဲ့ WBA Welterweight Champion လူပဲမှာ Pacquiao က American က Adrian Broner ကိုအနိုင်ရပြီးတော့ WBA Champion ဖြစ်သွားတာပါ။ဒီပွဲမှာ Pacquiao ကပို့ပြီးတော့လင်းလင်းမြန်မြန်ဖျက်ဖျက်လက်လက်နဲ့ထိုးသက်နိုင်ခဲ့သလို Broner ကိုလည်းအပေါ်စီးကနေထိထိမိမိထိုးပြီးတော့ပွဲစဉ်တစ်လျှောက်လုံးကိုထိန်းချုပ်ပြီးတော့ထိုးနိုင်ခဲ့တာပါ။ဒါကြောင့်ဒိုင်း3ရောက်စလုံးကပက်ကီယာကိုတညီတညွတ်ထဲအနိုင်ပေးခဲ့တာဖြစ်ပါတယ်။ဒိုင်းတစ်ယောက်က116 112နဲ့အနိုင်ပေးခဲ့ပြီးတော့ကျန်တဲ့တစ်ယောက်ကတော့119 113နဲ့အနိုင်ပေးခဲ့တာဖြစ်ပါတယ်။ပက်ကီယာနဲ့ဘရူနာရိုရဲ့ပွဲကိုတော့လက်ဝဲကနေအားယူသွားပြီးဖြစ်တဲ့ချန်ပီယံဟောင်းဖလိုက်မေဝဲသားလည်းလာပြီးတော့ချိန်ခဲ့ပါတယ်။2015တုန်းကတော့မေဝဲသားနဲ့ပက်ကီယာတို့ထိုးသက်ခဲ့ကြပြီးတော့အဲ့တုန်းကတော့မေဝဲသားကနိုင်ခဲ့တာပါ။ပွဲပြီးမှတော့ပက်ကီယာကမေဝဲသားနဲ့မကြည်ပွဲနှွေးကြလဲဆိုပြီးတော့ပြောလိုက်ပါခင်ဗျာ
။ကိုရနိုင်ရဲ့သတင်းပတ်စင်အားကစားသတင်းလွှာတွေကိုနားဆင်ခဲ့ကြရတာပါ။ဒီကနေ့အတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။မနေ့ပြန်ကြာသပတေးမနေ့ပိုင်း6နာရီကနေ9နာရီအထိအစီအစဉ်တွေမှာဥကြောဇန်တာရဲ့မြန်မာရေးသုံးသပ်ချက်နဲ့သူယုံကြည်ရာပြန်လည်ထုတ်လွှင့်ချက်တွေကိုနားဆင်နိုင်ပါတယ်ရှင်။အခုအစီအစဉ်တွေအစုံမတက်ခင်မှာသတင်းကျဉ်းချုပ်ကိုကိုအောင်လူယုံကပြောပြပေးပါရှင်။
အမေရိကန်ဆွေးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရပ်ဆိုင်ထားရတာတလားကျော်တိရှိလာနေတာတွေကိုအဆုံးသတ်နိုင်မှုရည်ရွယ်ပြီးအဓိကပါတီရင်းနှစ်ခုဖြစ်တဲ့ Republican နဲ့ Democrat တွေကအဆိုပြုထားတဲ့ဥပဒေမူကြမ်းတွေကိုထက်လွတ်တော်မှာမနှက်ပန်မဲခွဲဆုံးဖြတ်ဖို့ရှိနေကြမှာပဲ။သမ္မတ Donald Trump ကတော့20တိုင်းကာယီအစီအစဉ်နဲ့ပတ်သက်လို့သူ့ရည်တိချက်ကိုအခိုင်အမာထပ်လောင်းပြောနေပါတယ်။တိုင်းဆောက်လုပ်ခြင်းအပြင်ရာဇဝတ်မှုတွေပြိုကွဲစေမှာဖြစ်တဲ့အကြောင်းဒီနေ့မနေ့ပိုင်းမှာပဲ Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာပါ။ Democratic အများစုနဲ့ထိန်းချုပ်ထားတဲ့အလို့တော်ကတည်ပြုထားတဲ့ဥပဒေမူကြမ်းမှာတော့ရပ်ဆိုင်ထားတဲ့အဆိုအရလုပ်ငန်းတွေကိုဖေဖော်ဝါရီလ10ရက်နေ့ထိအသုံးစီတည်ပြုပေးပြီးနေဆက်လုံခြုံရေးအတွက်အငင်းပွားနေတဲ့ကိစ္စကိုဆက်လက်ဆွေးနွေးသွားဖို့အဆိုပြုထားတာပါ Republican တွေဘက်ကအဆိုပြုထားတဲ့ဥပဒေမူကြမ်းမှာတော့သမ္မတကတောင်းခံထားတဲ့ဒေါ်လာ 5.9 ဘီလီယံအသုံးစီကိုအတည်ပြုပေးထားပြီးနိုင်ငံတွင်းတရားမဝင်ရောက်သူတွေကိုယာယီအကာအကွယ်ပေးမယ့်အစီအစဉ်ကိုလည်းထည့်သွင်းထားတာပါအနောက်နိုင်ငံတွေကဥဆောင်တဲ့နိုင်ငံတွေကခင်းချင်းတွေရဆက်လက်ပြီးကမောက်ကမဖြစ်နေနိုင်တယ်လို့အမေရိကန်အမျိုးသားထောက်လှမ်ရေးဌာနကထုတ်ပြန်တဲ့မဟာဗျူဟာအစီရင်ခံစာချက်ကသတိပေးလိုက်ပါတယ်။နောက်လေးနှစ်အတွင်းကမ္ဘာကြီးမှာကုထက်ပို့ပြီးဖိအိုပြဲချင်းတွေရင်ဆိုင်မဲ့အပြင်အနောက်နိုင်ငံတွေရဲ့ဥဆောင်မှုတွေလည်းအားလျော်လာတဲ့အတွက်အချင်းတွေပို့ပြီးရှုပ်ထွေးလာနိုင်တယ်လို့ဖော်ပြထားတာပါ။ထိုင်းနိုင်ငံမှာဒီနေ့ထက်ရွေးကောက်ပွဲကျင်းပဖို့အတွက်ထိုင်းပြည်ကအတည်ပြုလိုက်ပြီးနောက်မှာတော့ရွေးကောက်ပွဲကိုမတ်လ24ရက်နေ့မှာကျင်းပမယ်အကြောင်းထိုင်းရွေးကောက်ပွဲကော်မရှင်ကကြေညာလိုက်ပါတယ်။ရွေးကောက်ပွဲကိုပြည်ကအတည်ပြုထုတ်ပြန်လိုက်တဲ့အတွက်လည်းနိုင်ငံရေးပါတီတွေနဲ့ရွေးကောက်ပွဲအတွက်စည်းရုံးလှုပ်ရှားမှုတွေတရားဝင်လုပ်ကိုင်ခွင့်ရရှိကြရမှာပါ။ပြည်ပရောက်တရုတ်လူမျိုးအော်စတြေးလျနိုင်ငံသားဆိုင်းစီယာ2ဟာတရုတ်နိုင်ငံကိုအလဲပတ်ပြန်ရမှာဖမ်းဆီးထိန်းသိမ်းခံလိုက်ရပါတယ်။ဇနီးနဲ့ကလေးပါလိုက်ပါလာပြီးတောက်ချန်နေတုန်းကနယူးယောက်မြို့ကနေတရုတ်နိုင်ငံတောင်ပိုင်းကွမ်ကျွန်းမြို့ကိုရောက်လာချိန်မှာလေဆိပ်မှာပဲရဟန်းကျွန်းကိုတရုတ်လူမျိုးရေးအာဏာပိုင်တွေကဖမ်းဆီးလိုက်တာဖြစ်တဲ့အကြောင်းအော်စတြေးလျနိုင်ငံတို့ Sydney Morning Herald သတင်းစာကဖော်ပြထားပါတယ်
။သတင်းကျဉ်းချုပ်ကိုကိုအောင်လွင်ကပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရမှုကနန်းလောင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာ engineer ကတော့ Voided Zone ဖြစ်ပါတယ်။ဗုဒ္ဓဟူးနေ့ညပိုင်း VOE မြန်မာဘာသာအစီအစဉ်တွေကို line to meter 1925နဲ့32တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။VOA ကိုအပိနာဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။သောတာရှင်များနေ့တကွမြမပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington.